Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ် January 14ရက်နေ့တနင်္ဂနွေနေ့မနက်ပဲရေဒီယိုရုပ်သံအစီအစဉ်တကူ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါကြပိုင်းနဲ့တက်စတင်ထုတ်လွှင့်နေပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ပဲတန်လွှင့်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။ Iran ထောက်ခံမှုပေးထားတဲ့ Houthi အဖွဲ့ကနိုင်ငံတကာကုန်တွေသင်းမောတွေကိုပင်လယ်ညီထဲမှာတိုက်ခိုက်နေတာနဲ့ပတ်သက်လို့အမေရိကန်အစိုးရကအီရန်ကိုတိကျစာဖို့ဆွေးနွေးခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။မြန်မာနိုင်ငံရဲ့လူသားပေးထုတ်ခအချက်တဲတွေကိုကူညီဖြည့်ရှင်ရမှာပြည်တွင်းပြည်ပအဖွဲ့တွေအနေနဲ့ကြားကာလမြို့သားညီညွတ်ရေးအစိုးရ NUG နဲ့ပူးပေါင်းဆောင်ရွက်ဖို့ NUG ကတိုက်တွန်းပန်ကြပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကိုတရုတ်အစိုးရရဲ့ချင်းချောင်းနှောက်ယှက်မှုတွေကနေကောက်ွယ်သွားမယ်လို့ထိုင်ဝမ်ရွေးကောက်ခံသမ္မတလိုက်ချင်တာကကတိပြုပြောဆိုပါတယ်။
အခုလိုနောက်ဆုံးရသတင်းတွေပြီးမှာတော့ထိုင်ဝမ်ကသွေးလွန်တက္ကသိုလ်အကြောင်းသတင်းဆောင်ပါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒို့အတန်းဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးပါမယ်။
အီရန်ကထောက်ခံမှုပေးထားတဲ့ဟူသီသဘုံတွေအနေနဲ့ပင်လယ်နီထဲမှာပုဂ္ဂလိကဂုဏ်တင်သင်္ဘောတွေတိုက်ခိုက်နေတဲ့လို့ရအပေါ်တာဝန်ယူရမှာဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့အီရန်ကိုတီးတန့်သတင်းစကားပေးပို့ထားကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောပါတယ်။ကျွန်တော်တို့ရဲ့တီးတန့်သတင်းစကားပါတာပြီးဖြစ်ကြောင်းနဲ့ကျွန်တော်တို့ဘက်ကအသေးချာပြင်ဆင်ထားသလိုယုံကြည်မှုပြည့်ဝရှိကြောင်းအားလိုက်ရဲ့ကမ့်ဒေးဗစ်အပန်းပြေစခန်းကိုမထွက်ခွာမီသမ္မတဘိုင်ဒန်ကအင်ဗျူရောရှိပြောကြားခဲ့တာပါ။ကိုနေသင်းမောတွေကိုအမေရိကန်ကအကာအကွယ်ပေးနေတာနဲ့အမျှတင်းမာမှုတွေတိုးနေခြင်းမှာယမန်နိုင်ငံနဲ့အမေရိကန်ရဲ့ညာဘက်လေကြောင်းတိုက်ခတ်မှုအပြီးဟူသီသဘုံတွေဘက်ကပြင်းထန်ထိရောက်တဲ့လက်တုပ်မြန်မှုတစ်ခုထွက်ပေါ်လာတာပါအမေရိကန်ရဲ့ဗြိတိန်တပ်တွေကယမန်မှာရှိတဲ့ဟူသီသဘုံတွေနဲ့ပတ်သက်တဲ့နေရာတွေကိုအကြိမ်ပေါင်းများစွာပစ်ခတ်တိုက်ခိုက်ခဲ့ပြီးတရက်အကြာမှာပြုတ်လုတဲ့နောက်ဆုံးလေကြောင်းတိုက်ခတ်မှုတစ်ခုအတွင်းရေဒါစခန်းတစ်ခုထိမှန်ခဲ့တယ်လို့အမေရိကန်ဘက်ကပြောပါတယ်ဒါပေမဲ့ယမန်နိုင်ငံနဲ့စစ်ဖြစ်စရာအကြောင်းဘာမှမရှိဘူးလို့အမေရိကန်အင်ဗီရောပြောခွင့်ရဂျွန်ခါဘီကတောက်ကြနေမှာပြောပါတယ်။ဟူသီသဘုံအဖွဲ့ကိုနိုင်ငံရဲ့အခြားအကြမ်းဖက်အဖွဲ့အစည်းများဆင်းကနေ2021မှာအမေရိကန်အစိုးရကထုတ်ပယ်ထားပေမဲ့ဟူသီတွေဟာအကြမ်းဖက်ဒေသဖြစ်တယ်လို့သတင်းတော်တွေရဲ့အမေးကိုဂျိုးပိုင်နန်ကဖြေကြားခဲ့ပါတယ်ခင်ဗျာ။ယမန်နိုင်ငံမှာရှိတဲ့ဟူသီအဖွဲ့တွေကိုပြစ်မှတ်ထားပြီးအမေရိကန်ကစနေနေ့မနေ့အစောပိုင်းမှာတာဝေးပြစ်ဒုံးကျည်တွေနဲ့ထပ်မံတိုက်ခိုက်ခဲ့ပါတယ်။ကြာသပတေးနေ့နှောင်းပိုင်းကပထမအကြိမ်တိုက်ခိုက်ခဲ့တာမှာလူချင်းတလောက်ပြစ်မှတ်တွေကိုထိခိုက်အောင်မလုပ်နိုင်ခဲ့ဘူးလို့ယူဆတဲ့အတွက်ထပ်မံတိုက်ခိုက်တာဖြစ်ကြောင်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ်။ပယ်ရင်ဒုံးကျည်ဖြတ်သင်းမော USS ကာနီပေါ်ကနေတာဝေးပြစ် Tomahawk ဒုံးကျည်အများအပြားနဲ့ပြစ်ကတ်တိုက်ခိုက်ခဲ့တာဖြစ်ပြီးရေကြောင်းသွားလာမှုကိုဆက်လက်ချင်းချောက်တိုက်ခိုက်နေတဲ့ရေဒါ site တစ်ခုကိုဖယ်ရှားဖို့ခုလိုထပ်မံတိုက်ခိုက်တာလို့အရှေ့လယ်ပိုင်းဗဟိုအာရှနဲ့တောင်အာရှဆိုင်ရာအမေရိကန်စစ်ဌာနချုပ်ကပြောပါတယ်။ပင်လယ်နီနဲ့အေဒင်ပင်လယ်ခွေတဲဖြတ်တန်းသွားလာနေတဲ့နိုင်ငံတကာကုန်တင်သင်္ဘောတွေကိုထိခိုက်ပျက်စီးအောင်ဟူသီအဖွဲ့တွေကသတင်းပတ်တီနဲ့ချီအနှောက်အယှက်ပြုတိုက်ခိုက်နေတာကိုလက်တုံ့ပြန်တဲ့အနေနဲ့ယမန်မှာရှိတဲ့ဟူသီပြစ်မှတ်တွေကိုအမေရိကန်နဲ့ပြည်တွင်စစ်တပ်တွေကပြီးခဲ့တဲ့ကြာသပတေးနေ့မှာတိုက်ခိုက်ခဲ့ကြပြီးတရက်အကျော်လောက်မှအခုလိုထပ်မံတိုက်ခိုက်တာပါ။ဟူသီအဖွဲ့တွေဘက်ကလည်းတောက်ကြနေမှာပယ်ဒိန်းဒုံးဖြတ်သင်းမောကိုပြန်လည်တိုက်ခိုက်တာတွေလုပ်ခဲ့ပြီးအမေရိကန်သင်းမောတွေကိုထိခိုက်တာတော့မရှိဘူးလို့အမေရိကန်စစ်ဘက်ကပြောပါခင်ဗျာ။ Israel နဲ့ Palestine ပြည်ပခ85နှစ်တာကာလအတွင်းအကြဆုံးနဲ့အဆိုးရွားဆုံးအခြေအနေဖြစ်တဲ့ဒီဂါဇာစစ်ပွဲကိုဆန့်ကျင်တဲ့ကမ္ဘာလုံးဆိုင်ရာချီတက်ဆန္ဒပြပွဲတွေအမေရိကန်ပြည်ထောင်စု Washington DC နဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တော်အပါအဝင်ကမ္ဘာတဝှမ်းအခြားမြို့ကြီးတွေမှာစနေနေ့ကတပြိုင်တည်းထဲကျင်းပခဲ့ကြပါတယ်။လန်ဒန်မြို့တော်အလေကောင်မှာတော့စစ်ဆန့်ကျင်ရင်းနဲ့ပါလက်စတိုင်းပြည်သူတွေနဲ့အတူရပ်တည်ကြောင်းပြသတဲ့ချီတက်ပွဲတွေကိုကလေးသူငယ်တွေပါဝင်ထောင်ထဲချီတဲ့လူတွေပါဝင်ခဲ့ကြတာပါ။ဒီချီတက်ပွဲမှာရက်တရာနီးပါးကြာလာပြီးဖြစ်တဲ့ဂါဇာစစ်ပွဲကြောင့်ကလေးငယ်တွေထိခိုက်နေတာကိုအသာပေးပုံဖော်ခဲ့ကြပါတယ်။မူလကဆီးရီးယားပြည်တွင်းစစ်ဘေးဒုက္ခတဲ့ကလေးငယ်တွေကိုရည်စူးတဲ့ဆက်တဘီကွယ်အရှိရှိတဲ့ Little Armor ရုပ်သေးရုပ်သွင်ကိုဒီလန်ဒန်ဆန္ဒပြပွဲမှာပုံဖော်ခဲ့ပါတယ်။ဒီဆန္ဒပြပွဲကိုလွန်ညွန်ရေးအထူးတင်းကျပ်ထားပြီးမြို့ပြင်ပကရင်းရအားဒီအပါဝင်လွန်ညွန်ရေး1900ခြားသားကြောင်း လန်ဒန်မြို့တော်ရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြသူတွေဟာအစ္စရေးတန်ယုံရှိသွားရောက်ခွင့်မရတယ်လို့အခြားအကန့်အသတ်ချက်တချို့လည်းချမှတ်ထားပါတယ်ပဲရစ်ရောမမေလန်ပါဝင်အခြားဥရောပကမျိုးကြီးတွေမှာလည်းစနေနေ့ကပါလက်စတိုင်းထောင်ချီဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်ခင်ဗျာ
နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တင်းငွေတွေနဲ့မနေ့ခင် VO ရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြနေတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးစီရေးအကြက်တဲတွေရဲ့နောက်ဆက်တွဲအဖြစ်ဒေသအတော်များများမှာနေစဉ်နဲ့အမျှစစ်ပေးဆောင်ပြည်သူတွေတိုးလာနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေလက်ထဲအမြန်ရောက်သွားအောင်ဝိုင်းဝန်းကူညီကြဖို့ပြည်ရင်းပြည်ပနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကတိုက်တွန်းပန်ကြားလိုက်ပါတယ်ဒီလိုကူညီမှုပေးရမှာစစ်ကောင်စီနဲ့လုံးဝမပူးပေါင်းပဲရသပြည်သူတွေကိုကာကွယ်ပေးနေတဲ့ NUG နဲ့တိုင်းရင်းသားတော်လှန်ရေးမဟာမိတ်အင်အားစုတွေနဲ့သာပူးပေါင်းလက်တွဲဆောင်ရွက်သွားဖို့တိုက်တွန်းထားတာပါစစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးလက်နက်ဆွဲကင်တိုက်ခိုက်နေသူတွေအပေါ်နှိမ်နှင်းရမှာမြန်မာစစ်တပ်ဟာစစ်ရဇဝတ်မှုနဲ့လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုပျောင်ပျောင်တင်းတင်းကျူးလွန်နေတယ်လို့ NUG ရဲ့ကြေညာချက်မှာဖော်ပြထားပြီးဘေးဒုက္ခကြုံသူတွေနဲ့ဒီပြည်သူတွေလက်ထဲလူသားချင်းစာနာမှုအကူအညီတွေမရရှိအောင်စစ်ကောင်စီကစီရေးလက်နက်တပ်ဖွဲ့အသုံးချနေတယ်လို့ထောက်ပြဆွဆွဲထားပါတယ်စစ်ကောင်စီတပ်တွေရဲ့စစ်စင်ရေးကြောင့်သခိုင်းတဲမှာစစ်ဆောင်ဦးရေကိုသိန်းခွဲကျော်ရှိပြီး KNU နယ်မြေတွေမှာ9သိန်းကျော်ရခိုင်ပြည်နယ်မှာ3သိန်းခွဲလောက်နဲ့ကယားပြည်ခေါ်ကရင်ပြည်နယ်မှာ3သိန်းခွဲလောက်ရှိပြီးအခြားဒေသတွေမှာလည်းစစ်ဆောင်သိန်းကဏ္ဍနီးပါးရှိတယ်လို့ NUG ကြေညာချက်မှာဖော်ပြပါတယ်ကုလသမဂ္ဂရဲ့အစည်းအဝေးမှာတော့မြန်မာနိုင်ငံတလွားစစ်ဆောင်ဦးရေ 2.6 တန်းကျော်ရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။မှတ်တမ်းရုပ်ရှင်ဒရိုက်တာတဦးဖြစ်တဲ့ရှင်ဒီဝီကိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့ဇန်နဝါရီ10ရက်နေ့ကထောင်ဒဏ်တစ်သက်တစ်ကျွန်းချမှတ်လိုက်တာဟာသတင်းမီဒီယာအရေအပေါ်တောက်လျှောက်ဖိနှိပ်နေတဲ့စစ်ကောင်စီရဲ့နောက်ဆုံးလုပ်ရက်တစ်ခုဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့လူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှင်ဒီဝီရဲ့ခင်မွန်ဖြစ်သူကပြောဆိုရမှာတော့အင်းစိန်ထောင်ကိုမလွဲပြောင်းခင်အချိန်တည်းရှင်ဒီဝီကိုနှစ်ပတ်ကြာလောက်ဘယ်နေရာမှမသိတဲ့နေရာမှာရဲတွေကဖမ်းခဲ့ထားခဲ့ကြောင်းနဲ့အဲဒီနောက်မှာထောင်တွင်းသတင်းတွေကနေတဆင့်ပြန်သိရတာကတော့ရှင်ဒီဝီရဲ့လက်တွေမှာအရှိုးရနဲ့ပုံပဲ့ဒဏ်ရာတွေအပြင်ဥကောင်းမှာချုပ်ရိုးဒဏ်ရာလိုမြင်ရကြောင်းဒါကြောင့်စစ်ကြောရေးမှာနှိမ့်ဆက်ခံရပုံရတယ်လို့ခင်မွန်ဖြစ်သူကဆိုပါတယ်ဒါအပြင်ရခိုင်ဒေသမှာမိုးကမုန်တိုင်းသတင်းရေးခဲ့တဲ့သတင်းတော့ဆိုင်းစော်ထိုက်ကိုလည်းစစ်တပ်ကဖမ်းဆီးခဲ့ပြီးမြန်မာနောင်သတင်းတော့တဦးကိုလည်းပုံမှန်အမျိုးမျိုးနဲ့ပြီးခဲ့တဲ့စက်တင်ဘာလတည်းထောင်ဒဏ်အနှစ်20ချမှတ်ခဲ့ကြောင်း HRW ကပြောပါရယ်မြန်မာစစ်ကောင်စီကလွတ်လပ်စွာသတင်းဝေဖန်သုံးသပ်ရေးသားတဲ့သတင်းတော့တွေကိုအကြိမ်ကြိမ်တိုက်ခိုက်ဖိနှိပ်နေတာဟာနိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်ရာရောက်နေတယ်လို့ HRW ကထောက်ပြပါရယ်မျှတတဲ့တရားစီရင်မှုမရှိဘဲပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ခံလိုက်ရတဲ့ရှင်ဒီဝီနဲ့ဆိုင်းစော်တိုက်အပါအဝင်အခြားသောထိန်းသိမ်းခံသတင်းသမားတွေကိုအ мян လွှတ်ပေးဖို့တောင်းဆိုကြောင်း HRW ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကျွန်းကိုတရုတ်အစိုးရရဲ့ချင်းချောက်နှောက်ယှက်မှုတွေကနေကာကွယ်သွားမယ်လို့ထိုင်ဝမ်ရွေးကောက်ခံသမ္မတလိုင်ချင်းတဲကစနေနေ့ကကတိပြုပြောကြားလိုက်ပါတယ်။ထိုင်ဝမ်ကိုအသီးကျလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ရည်တည်ဖို့လိုလားတဲ့လိုင်ချင်းတဲကိုဒေသတွင်းငြိမ်းချမ်းရေးကိုချင်းချောက်သူခွဲထွက်ရေးတမအဖြစ်တရုတ်အစိုးရကဒစိမ့်တက်ထားပြီးသူ့ကိုမထောက်ခံဖို့ထိုင်ဝမ်ပြည်သူတွေကိုဖိအားပေးခဲ့ပေမဲ့စနေနေ့ကကျင်းပတဲ့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာတော့လက်ရှိအာဏာရ DPP ခေါင်းဆောင်လိုင်ချင်းတဲပဲပြန်လည်အနိုင်ရရှိသွားခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ရဲ့ဒီမိုကရေစီနှိကျကျင့်သုံးနေထိုင်မှုတွေကိုသူခုခံကာကွယ်သွားမယ်အကြောင်းလိုင်ကပြောဆိုထားသလိုထိုင်ဝမ်ကျွန်းဆွယ်ညဉ့်ဉန်းရေးနဲ့တည်ငြိမ်ရေးဆက်လက်တည်တံ့အောင်ဆောင်ရွက်သွားမယ်အကြောင်းနဲ့တစ်ချိန်တည်းမှာပဲတရုတ်ရဲ့ရန်လိုချင်းချောက်နှောက်ယှက်မှုတွေကနေကာကွယ်ပေးသွားမယ်အကြောင်းရွေးကောက်ပွဲအနိုင်ရမေကွန်းမှာလိုင်ကကတိပြုပြောဆိုခဲ့ပါတယ်။စနေနေ့ကကျင်းပတဲ့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာတော့ဒီလိုင်ကမေယာလတ်တီရဲ့40.1%ရာခိုင်နှုန်းကိုရရှိအနိုင်ရလာဖြစ်ပြီးတရုတ်အစိုးရနဲ့ဆက်ဆံရေးကောင်းမွန်တဲ့ အတိုက်ခံကွန်မြူနန်ပါတီဟွာယူအီလိုင်းကတော့ 33.5 ရာခိုင်နှုန်းသာရရှိခဲ့ပါတယ်ခင်ဗျာ
The Voice of America, VOA. ဒရင်းတွေကိုကိုညာဝင်းအောင်ပြောပြသွားတာပါခင်ဗျာ။ VOA ရဲ့တနင်္ဂနွေနေ့နဲ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါရယ်။အခုတော့အပတ်စဉ်ကန္တာတွေမတိုင်မီသတင်းဆောင်ပါတစ်ပုဒ်ကိုဥစွာတင်ဆက်ပါမယ်။ထိုင်ဝမ်နိုင်ငံမှာသွေးလွန်တကွေးရောဂါဖြစ်စေတဲ့ virus ပိုးတွေကိုသေဆောင်နိုင်တဲ့ခြင်းတွေကိုအထူးစင်မှန်ထားတဲ့ဆက်ရုပ်ကိုအသုံးပြုပြီးသူတေတီတွေကလိုက်လံရှောက်ပေးပါရယ်။ထိုင်ဝမ်တောင်ပိုင်းကောက်ရှွန်းမြို့ကနေ Shelley Schlinder သတင်းပြပူထားတာကိုတော့ကိုစံကျော်ကပြောပြပေးပါမယ်။
ချင်းကနေတဆင့်ကူးစက်တဲ့ယောဂတွေထဲမှာသွေးလွန်တုပ်ကွေးယောဂဟာကမ္ဘာပေါ်မှာအဖြစ်အများဆုံးယောဂဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလာပါတယ်။ထိုင်ဝမ်မှာတော့ဂါရှွန်မြို့ကကျန်းမာရေးတာဝန်ရှိသူတွေဟာရေနှုတ်မြောင်းကျင်းတွေတဲကသွေးလွန်တုပ်ကွေးခြင်းတွေကိုဖမ်းနိုင်ဖို့အတွက်ဒေသတွင်းကနည်းပညာအဖွဲ့အစည်း GIO ဆက်နက်စုပေါင်းပြီးဒီဆက်ရုပ်ငယ်ကိုပူးပေါင်းတီထွင်လို့နေပါတယ
်။ဆက်တွေကိုသုံးပြီးခြင်ပုံးတွေ၊ခြင်ဥနဲ့ပိုးလောက်လန်းတွေကိုရှာဖွေနိုင်မှာပါ
။ဒီဆက်ရုပ်အနေနဲ့ကတော့အခုလိုတွန့်လင်နေတဲ့ပိုးလောက်လန်းခြင်းတွေကိုရှာဖွေနိုင်မှာဖြစ်ပါတယ်။ရေရှိနိုင်တဲ့ဘဲအရာဘဲနေရာမှာမဆိုချင်ပေါက်ဖွားနိုင်တာကြောင့်ပန်းအိုးတွေကားတရာတွေကိုရေတန့်စင်အောင်ရှင်းလင်းကိစ္စတွေနဲ့ပတ်သက်ပြီးဂါရှွန်မြို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ဒေသခံတွေအကြားအငင်းပွားမှုဖြစ်နေတာဟာလည်းရှေ့ကြလို့နေလာပါပြီ။အရင်တုန်းကတော့အိမ်တောင်စုတွေရဲ့မိလာအညစ်အကြေးတွေကိုရေနှုတ်မြောင်းတွေကနေတဆင့်တည်ယူစွန့်ပစ်နေတာဖြစ်လို့ရေမြောင်းတွေတဲ့ချင်ပေါက်ဖွားမှာကိုကျန်းမာရေးတာဝန်ရှိသူတွေအနေနဲ့မစိုးရင်ခဲ့ကြပါဘူး။
过去这种四米巷道这个水沟的水量，
沿路苗里呢，没东跟东往水源，地苗里个泥巴比较，找到过很难难那边，没拉东西呢，不拉就毛了，地泥啊里个不比较担心了吧嘞，他们毕竟呢，一来来撒药，后边那里个撒比较鸡拖拉了呗。
飞龙都归小个部在上拉的青旅个咯，担心呢，起码被苗部多个不比较路拉家话嘞。
埃及斑纹他喜欢在干净不流动的积水，
青旅说那个嘞，路大米个路外边，都罗克里里个刚那个刚从说的泥啊嘛呗。သူတို့ကကြီးပြင်းစီက
ပူလျောတော့လို့ဆိုရင်它不会被带走
ချင်ဖန်းထောင်ကျောက်တစ်ခုရှိနေခြင်းကဒီလမ်းမှာသွေးလွန်တုပ်ကွေးချင်းအကောင်ရေများပြတယ်ဆိုတာကိုရည်ညွှန်းလို့နေတယ်လို့အနီးအနားကမိုးရေဆင်းတဲ့ရေမြောင်းထဲမှာလဲရေအိုင်တွေနဲ့ပိုးလောက်လန်းတွေအများပြားရှိနေပါတယ်
အခုတော့ကျွန်တော်တို့ရေမြောင်းနဲ့ဆက်ထည့်လို့ရပြီလေ
ဆက်ရုပ်တွေကတော့ကျင်းမြောင်းနဲ့ရေမြောင်းတွေထဲမှာတရွေ့ရွေ့နဲ့တွားသွားကြပါတယ်သူတို့တွေရေအိုင်တွေ့ပြီဆိုတာနဲ့ဤပညာရှင်ကနေရာကိုအမှတ်သားလုပ်အမှတ်ထားတာကြောင့်ကျန်းမာရေးဌာနအနေနဲ့ချင်းလောက်လန်းတွေနဲ့မျိုးဦးတွေတည်စေဖို့အတွက်ဘယ်နေရာကိုပိုးသက်စေဖျက်ရမလဲဆိုတာကိုသိစေပါတယ်ဂါရှွန်မျိုးကကျမ်းမာရေးတာဝန်ရှိသူတွေဟာ GIO ဆက်နီးပညာဖွံ့ဖြိုးရေးအဖွဲ့အစည်းနဲ့အတူတကွသွေးလွန်တုပ်ကွေးဆက်ရုပ်မျိုးဆက်တစ်ကိုပူးပေါင်းအကောင်အထည်ဖော်နေတယ်လို့မြို့တော်ဝန်ချမ်ချီမိုင်ကပြောလာပါတယ
်
နီးပညာသည်ဆန်းတွေကဂျိုဒင်ကာဝေးနီးပညာတွေကိုပြောင်းလဲစေနိုင်ပါတယ
်နီးပညာဖွံ့ဖြိုးတိုးတက်လာမှုနဲ့အတူဆက်ရုပ်တွေအနေနဲ့သူတို့ကိုယ်တိုင်ပိုးသက်စေတွေဖြန့်လာနိုင်တယ်လို့ AI နီးပညာအထောက်အကူအသုံးပြုပြီးတော့လဲသွေးလွန်တုပ်ကွေးရောဂါပိုးတည်ဆောင်ထားတဲ့ချင်းဟုတ်မဟုတ်ကိုလည်းခွဲခြားသိစေနိုင်ပါတယ်။ဒါအပြင်ဆက်ရုပ်တွေကိုအသုံးပြုပြီးဇီဝနီးပညာနဲ့ထိန်းချုပ်ထားတဲ့ချင်းတွေကိုလွှတ်ပေးပြီးတော့အနာဂတ်မှာပိုးမတွေကနေတဆင့်ကူးစက်တဲ့သွေးလွန်တုပ်ကွေးရောဂါကိုကာကွယ်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်လို့နေကြပါတယ်ခင်ဗျာ
။ကိုစံကျော်ပြောပြသွားတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လွှင့်ပါမယ်။ပထမအဆုံးအနေနဲ့ဒုအသံအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာ AIDS ရောဂါဖြစ်နိုင်တဲ့ HIV ရော virus ပိုးကူးစက်ခံထားရသူတွေကိုခွဲခြားဆက်ဆံမှုမလုပ်ဖို့အသိပညာပေးမှုတွေရှိပေမဲ့လည်းခွဲခြားဆက်ဆံမှုတွေရှိနေစေဖြစ်တယ်လို့ Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါတယ
်အခမ်းယောဂါလေးရှိတာနဲ့ခွဲခြားဆက်ဆံတယ်ဆိုတာငယ်စဉ်လူစဉ်ကာလထဲမှာဟိုရှုကြရပ
ါဟာလူငယ်ညောဒါလေး
မြန်မာနိုင်ငံမှာ HIV သို့မဟုတ် AIDS ရှိတဲ့သူ 200,000 ခန့်ရှိပါတယ်။အဲ့ဒီထဲမှာကလေးအများစုကမိခင်ကတဆင့်ရောဂါပိုးကူးစက်ခံထားရတာပါ။ဒါဟာသူတို့ရဲ့အမှားမဟုတ်သလို HIV ဆိုတာကအလွယ်တကူကူးစက်တတ်တဲ့ရောဂါပိုးမျိုးမဟုတ်ပါဘူး။ဒါပေမဲ့လည်းလူတွေကကလေးငယ်တွေကိုခွဲခြားဆက်ဆံတာမျိုးတွေရှိနေပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို foundation hero တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်းသတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်ခေါင်းငယ်ရွယ်ဒါလေး ုလိုချင်လို့ရတာလည်းရမဟုတ်ဘူးလေဒါကြီးပါတယ်လို့လက်ခံလိုက်ရတဲ့ဘဝမှာမှန်နေရတယ်ဟိုတကယ်တကယ်တော့ခွဲခြားဆက်ဆက်မှုမရှိဘူးဆိုတာမရှိဘူးလို့ပဲရှိသေးတာလေဒါပေမဲ့တကယ်တကယ်တော့ဟိုအလုံးစားရခွင့်လန်းနေရမှာအဆောပေါ့နော်အော်အစားလိုက်ရရမှာအကုန်လုံးကခွဲခြားဆက်ဆက်မှုတွေရှိနေတော့မယ်
HIV ကိုကူးစက်ခံထားရတဲ့အသက်24နှစ်အရွယ်မဝေကပြောပြတာပါသူကမွေးကလေးက HIV ပိုးရှိခဲ့တာဖြစ်ပြီးသူကလေးအရွယ်မှာမိဘနှစ်ပါးကအဲ့ဒီရောဂါနဲ့ပဲဆုံးပါသွားတာဖြစ်ပါတယ်အဲ့ဒီနောက်သူဟာရန်ကုန်မြို့က Nature AIDS Center လို့ခေါ်တဲ့ HIV ဝေးနာရှင်ကလေးတွေကိုစောင့်ရှောက်ထားတဲ့ခေဟာကိုရောက်လာခဲ့ပြီးအဲ့ဒီမှာပဲသူမရဲ့ဘဝအချင်းတော်တော်များများကိုကုန်ဆုံးခဲ့ပါတယ်HIV ဆိုတာကခန္ဓာကိုယ်ရဲ့ခုခံအားစနစ်ကိုတိုက်ခိုက်တဲ့ virus ပိုးတစ်မျိုးဖြစ်ပြီးမကုသရင် AIDS ရောဂါအထိပါဖြစ်စေနိုင်ပါတယ်။အရင်က HIV ရောဂါပိုးရှိတဲ့အတွက်ဘေးပတ်ဝန်းကျင်ကမျက်ဝေကိုဖယ်ကျင်ထားခဲ့ကြပါတယ်။ဒါပေမဲ့ခေဟာကိုရောက်လာချိန်မှာတော့အဲ့ဒီနေရာကသူ့အတွက်စိတ်လုံခြုံမှုဖြစ်စေခဲ့တယ်လို့ဆိုပါတယ်။အခုတော့သူကအသက်24နှစ်အရွယ်တက္ကသိုလ်ကျောင်းသူတစ်ယောက်ဖြစ်လို့နေပါပြီ။စနစ်ကျော်လောက်ကြီးပြင်းလာခဲ့တဲ့အဲ့ဒီခေဟာမှာပဲစီးရင်ကင်လုံနေရင်တစ်ဖက်ကလည်းကြံတဲ့ကလေးတွေကိုပြုစုဆောင်ရှောက်ရမှာကူညီပေးနေပါဗျ။မဝေကတက္ကသိုလ်တက်တဲ့အချိန်အထိသူငယ်ချင်းတွေကိုသူ့မှာယောဂါရှိတဲ့အကြောင်းပွင့်ပွင့်လင်းလင်းပြောပြခဲ့ပါဗျ။အဲ့ဒီလိုပြောပြထားတဲ့အတွက်ခွဲခြားဆက်ဆံမှုတွေကြုံလာရင်တောင်မှဒါကိုသူကလှလှရှုထားနိုင်ပါဗျ။ဒါပေမဲ့ခေဟာကသူ့မောင်မြမလေးတွေအเจ้าမှာခွဲခြားဆက်ဆံခံရတဲ့အခါမှာတော့သူရင်ကိုအင်မတန်နာကျင်စေတယ်လို့ပြောပြလာပါတယ်။ခေဟာကကလေးတွေကသူ့မိသားစုဝင်တွေလိုလဲမှတ်ယူထားသူဖြစ်ပါတယ်
။အဟိုမြင့်ရွယ်ပြီးပြောတာပေါ့သူကလေသူတို့အဲ့ဒီကလေးရဲ့အမေကဒီ channel ကလေးနဲ့ဒီကုံမဆောင်းနဲ့ဒီ channel ကလေးကယောဂရှိတယ်နင်တို့ကိုးလိမ့်မယ်ပေါ့နော်အဲ့လိုမျိုးတွေပြောတာ။
HIV ပိုးဆိုတာကူးစက်လွယ်တဲ့ virus တော့မဟုတ်ပါဘူး။အများအားဖြင့်အဲ့ဒီရောဂါပိုးရှိသူတွေနဲ့လင်းဆက်ဆံတာအဲဒါမှမဟုတ်ဆစ်တဝက်တစ်ချောင်းနဲ့မျက်ဝေသုံးဆွဲတဲ့ခါတွေမှာသာကူးစက်နိုင်တာပါ။ဒါပေမဲ့ရောဂါနဲ့ပတ်သက်တဲ့ဘူးတုတ္တသေချာမရှိရင်ဒါမှမဟုတ်ရောဂါဘလို့ကူးစက်နိုင်လဲဆိုတာတိတိချာချာမသိခဲ့ရင်တော့အခုလိုခွဲခြားဆက်ဆံခံရတာမျိုးတွေကြုံတွေ့ရနိုင်ပါတယ်။HIV ဆိုတာနဲ့ရောဂါကူးစက်နိုင်ခြင်းမြင်မာတဲ့အုပ်စုတွေဖြစ်တဲ့ LGBTQ တွေ၊ဝိရစီဘွားသုံးဆွဲသူတွေနဲ့လိင်အလုပ်သမားတွေကတော့မကြာခဏဆိုသလိုဂုဏ်သိက္ခာပိုင်းအရာအသေးရေဖြတ်ခံနေကြရတာပါ။ HIV ပိုးဟာမိခင်ကတဆင့်မွေးလာတဲ့ကလေးတွေကိုလည်းကူးစက်နိုင်ပါတယ်။အဲ့ဒီခေတ်ဟာမှာနေထိုင်တဲ့ကလေးအများစုကလည်းမိခင်ကတဆင့်ကူးစက်ခံခဲ့ရတာပါ။ကီဟာမာလူကြီးအယောက်60ဝန်းကျင်နဲ့ကလေးအယောက်90ကျော်ကိုစောင့်ရှောက်ထားတာလည်းဖြစ်ပါတယ်။ကလေးတွေက3ပုံ2ပုံလောက်က HIV ပိုးမရှိပေမဲ့သူတို့လေးတွေဟာလည်းပြန်စရာဆွေမျိုးမိဘလည်းမရှိတော့တဲ့အတွက်ကီဟာကပဲစောင့်ရှောက်ထားရတာပါ။ကလေးတွေအတွက်ပြင်ပကဘာနဲ့ထိတွေ့ဆက်ဆံမှုမှာအဓိကကျနေတာကအကြောင်းပဲဖြစ်ပါတယ်။ဒါပေမဲ့ဝန်းနေစရာကောင်းတာကဆရာဆရာမတွေလိုပညာတတ်လူကြီးတွေကတောင်ခွဲခြားဆက်ဆံမှုတွေရှိနေပုံရပါတယ်။အဲ့ဒီကလေးတွေတာမန်အရေးပြားရရန်တာဖြားတာတွေဖြစ်ခဲ့ရင်လဲအเจ้าကနေချက်ချင်းပြန်ပို့တာမျိုးတွေရှိတယ်လို့မဲ့ဝေကပြောပြပါတယ်။ခါတည်းရန်ဆရာမတချို့ကသတိမမှုပဲပြောလိုက်တဲ့အရာတွေကလည်းကလေးတွေအတွက်နာကျင်စေတယ်လို့ဆိုပါတယ်။အเ
จ้าတို့တက်လို့လို့ရှိရင်ဒီကလေးတွေကဒီ channel ကကလေးတွေဒီ channel ကကလေးနဲ့မပေါင်းနဲ့အဲ့လိုမျိုးတွေကပြောရဲပေါ့နော်ဆရာမတွေရန်စာပြန်ကျမတို့သူတို့ကြားပြန်လာပြီဆိုလာပြောပြတယ်သူတို့အဲ့လိုပြောတယ်ဆိုပြောအဲ့လိုလာတိုင်းတယ်ဒီကျမတွေကတော့ဟိုပါဘောကလေးတွေကတော့စိတ်မကောင်းတဲ့ပုံစံနဲ့ပဲပြောတာဘောသူတို့ကဒေါသထွက်တာတွေခါရဲတော့အဲ့လိုမျိုးတော့မပြဘူးဟုတ်ကဲ့နော်အဲ့တော့ဆရာမကြီးနဲ့တွားပြီးပြောပြရတာ
တဲ့နင်းက CDM ဆရာမတူလေးဖြစ်ပါတယ်အားလုံးတန်းတူညီမျှပညာသင်နိုင်တယ်ဆိုတာပညာရေးစနစ်မှာအစကတည်းကသတ်မှတ်ထားတာဖြစ်တဲ့အတွက်အခုလိုကလေးတွေကိုလည်းပိုပြီးကယူဆိုင်တယ်လို့ဆိုပါတယ
်အမရဲ့ကိုပိုင်းမြင်နဲ့ပြောရမယ်ဆိုတော့ဒီကလေးတွေလည်းလူပဲလေးပိုပြီးတော့ဖိမားမှာပေါ့နော်ဒီယောဂရဲ့စမြင့်ကူတည်တာပြီးဒီပွဲရပညာတတ်တွေရဲ့ဒီ knowledge ကတလောက်ထိတော့နည်းမယ်မထင်ဘူးတည်တာပြီးဆိုရင်တော့ ပို့ပြီးတော့တောင်ယူဆိုင်ပေးရမှာပေါ့ဒီကလေးတွေနဲ့ပတ်သက်တဲ့ဟိုဖြစ်ပေါ်လာမယ်နောက်ဆက်တွဲတွေသူတို့အတွက်နောက်ဆက်တွဲတွေကိုပို့ပြီးတော့ဟိုပြီးတော့ဂျန်တဲ့ကလေးထက်တောင်မှပို့ယူဆိုင်ပေးရမယ်ခွဲခြားလို့မရဘူးเนาะပြထားလို့မှမရတာတိုင်းပ
ြဥတမောင်သိန်းကမြန်မာနိုင်ငံမူရစီဝါတက်ဖြည့်ရေးအသင်းကျောင်းမဲမြို့နယ်ရဲ့ဥက္ကဋ္ဌတယောက်ဖြစ်ပြီးမူရစီဝါတက်ဖြည့်ရေးနဲ့HIV ယောဂါသည်တွေကိုကူညီဆောင်ရှောက်တဲ့လုပ်ငန်းတွေလှုပ်ဆောင်လာတာအခုဆိုရင်နှစ်ပေါင်း30ကျော်ရှိပါပြီ။ဒီလိုခွဲခြားဆက်ဆံတဲ့လုပ်ရမျိုးဟာကလေးငယ်တွေကိုရရှိမှာစိုးရတဲ့အကျိုးဆက်တွေဖြစ်စေပြီးဒီဘက်ခေတ်မှာမရှိတော့ဘူးလို့သူကဆိုပါတယ်
။အခန်းယောဂါလေးရှိတာနဲ့ခွဲခြားဆက်ဆံတယ်ဆိုတာငယ်စဉ်လူစဉ်ကာလထဲမှာဟိုရှုပ်ကြရပါလား။သူခန္ဓာကိုယ်ထဲမှာဆွေးနေတဲ့ဒီကြီးယောဂတက်ကိုပို့ချောက်ဆက်ဆောင်လာဒီပြည်စည်းမှုနဲ့ခြေပြင်းလာတဲ့ကလေးတွေဘယ်တော့မှလူလောကမှာခြေစုံရပြီးမမနဲ့တတိရှိရှိကြော်ဖြတ်နိုင်လို့မလွယ်ဘူ
းဒါပေမဲ့ဒီကလေးငယ်တွေဟာအရွယ်ရောက်လာတဲ့အခါကိုချောက်ပေါ်ကိုရက်တည်နိုင်ဖို့ကြိုးစားရင်ခွဲခြားဆက်ဆံမှုတွေကိုဆက်လက်ရင်ဆိုင်ကြော်လွှားရမှာဖြစ်ပါတယ် NEC ကလူငယ်တွေကတော့တက်ဆက်ရှိနှစ်ပြည့်မှတ်ပုံနဲ့လဲသူတွေနဲ့အသက်လောက်သူတွေအတွက်အခက်အခဲတွေဖြစ်နေပါတယ်။နိုင်ငံသားကမရှိရင်နေစဉ်ဘဝသွာလာရေးကိစ္စတွေ၊ခီးသွာလာတာနဲ့အလောက်ကန်လျှောက်ထားတဲ့ကိစ္စတွေမှာအခက်အခဲကြုံတွေ့ရမှာပါ။မတူစားက NCK ဟာလက်ပတ်ဖို့တာဝန်ယူနေတဲ့သူတွေကတူပါ။ HIV ပိုးရှိသူတွေကိုခွဲခြားဆက်ဆံတာတွေမလုပ်ဖို့တိုက်တွန်းပြောဆိုကြတာတွေရှိပေမဲ့မှတ်ပုံတင်ကိစ္စတွေမှာပဲလက်တွေ့လူမှုဘဝထဲမှာတော့ခွဲခြားဆက်ဆံမှုတွေကရှိနေသေးတယ်လို့သူကခုလိုပြောပြပါဗျ။အ
ဖွဲ့အစည်းတွေဓာတ်တွေမှာတော့အဲ့လိုတင်နန်းနေပေးပါညာလုပ်ပေမဲ့လက်တွေ့ဟိုဟာတွေနဲ့ကျမတို့ဒီတောက်လျှောက်လုပ်နေရဲ့ဟိုဟာတွေမှာတော့တိတ်မပြောင်းလဲဘူးပေါ့နော်။အဲ့လိုအလုံးလုံးတဲ့ခြာတွေဘာလို့မှာတော့ခွဲခြားဆက်ဆံမှုရှိရဲ။အလုံးရှင်နေပေါ့နော်။အလုံးရှင်နေဆိုလို့ရှိရင်ဒီရောဂါရှိတဲ့သူတွေကိုလက်မခံကျင်ကြရတာမျိုးပေါ့နော်။အဲ့ဒီအလုံးရှင်ဆိုတာကပဲ900ရောင်းတဲ့အလုံးရှင်ကအစဟိုဒီမှာဒီခလေးမှာရောဂါရှိရဲဆိုရင်လက်မခံကျင်ဘူးပေါ့။အဖွဲ့ကြီးဒီလူအဖွဲ့ကြီးမှာဒီ HIV နဲ့ပတ်သက်ပြီးတော့လက်ခံနိုင်စရာအရင်နဲ့နေသေးတယ်
ဒီဆိုင်ရာလူခွေရေးကြီးညာစာတန်းရဲ့အပိုက်တဲ့နှစ်အရာလူတိုင်းဟာတူညီလွတ်လပ်တဲ့ဂုဏ်သိက္ခာနဲ့အခွင့်အရေးတွေရှိတဲ့အတွက်အချင်းချင်းမေတ္တာထားပြီးဆက်ဆံတင်ကြောင်းဘာအကြောင်းနဲ့မှအဆင့်တန်းခွဲခြားခြင်းမပြုရဘူးလို့ဖော်ပြပါရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံက HIV ပိုးကူးစက်ခံရသူတွေနဲ့ AIDS ရောဂါရှိသူ 2,800 နီးပါးအတွက်တော့လေးစားမှုနဲ့ဂုဏ်သိက္ခာရှိမှုအပိုင်းမှာညီမျိုးစုံနဲ့ကင်းမဲ့နေဆဲဖြစ်ပါတယ်။မဝေကတော့သူမရဲ့ငယ်ဘဝမှာခွဲခြားဆက်ဆံခံရတာမျိုးစုံကြုံတွေ့ခဲ့ဘူးပါပဲ။ဒါပေမဲ့ကီဟာမာနေထိုင်သူတွေကိုစာနာနာလေပြီးလေးလေးစားစားနဲ့ဆက်ဆံတဲ့အလူရှင်တွေဧည့်သည်တွေနဲ့ကြုံရတဲ့အခါမှာလဲဝမ်းသာကြည်နူရတယ်လို့ဆိုပါတယ်။မဝေကတော့သူမရဲ့အိမ်မက်တိုင်းသူဝသနာပါတဲ့စင်းစစ်တူဖြစ်ဖို့ဆက်လက်ကြိုးစားလို့နေပါတယ်။တစ်ဖက်မှာလဲကီဟာကသူ့မောင်မတွေကိုကူညီဆောင်ရှောက်ရတဲ့အတွက်ပြောရွှင်နေပြီးသူတို့လေးတွေရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်နိုင်အောင်တနိုင်သည်အပေးကူညီသွားဖို့ဆုံးဖြတ်ထားသူလည်းဖြစ်လို့နေပါတယ
်ဟိုညီမတော့ဒီယောဂရှိရယ်ကွနော်ဒါနဲ့ညီမစိတ်တက်မကြဘူးဟိုဘာဖြစ်လဲဆိုကိုလုံးနိုင်နေရတယ်အများကြီးရှိရယ်ကွနော်ဒီယောဂရှိတယ်ယောဂရှိတယ်ဆိုပြီးစိတ်တက်ချနိုင်မဲ့အစားကိုလုံးနိုင်နေကိုလုံးနိုင်နေရတယ်အကုန်လုံးကိုတောက်မယ်ကွနော်ဟိုဒီမှာကလေးတွေအတွက်ကလေးတွေဖြစ်ဖြစ်တော့ဒီယောဂတဲ့ချင်းချင်းနေအကုန်လုံးနဲ့ပတ်သက်ပြီးတော့ကောနော်ကိုလုံးနိုင်တဲ့အရာတွေမှန်တယ်မဟုတ်ဘူးကိုလုံးသေးတော့မြေပြည်ညီမလူမျိုးဘွားတို့ယောဂတဲ့ရေကိုလည်းစိတ်ကြမကြဘူးပြောချင်တယ်ကောနော
်ဒိုးအတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်တစ်ပတ်မှာထုံးလွှင့်မယ်ဒိုးအတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
VOA စီစဉ်ကိုရေဒီယိုရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်ဆက်လက်ပြီးတော့ဘတ်စင်ကန္တာတပုတ်ဖြစ်တဲ့ဒီမိုကရေစီနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်ခေါင်းဆောင်မှုသဘောမှာစစ်ကောင်စီစစ်တပ်နဲ့ NUG တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘာကွာချပါသလဲအငြင်းစားဒုတိယဗိုလ်မှူးကြီးပမ္ပောက်ကဒေါ်မင်းမင်းဝင်းပတ်နဲ့ဥတည်မောင်သားတို့ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဆွေးနွေးတင်ပြထားပါတယ်
democracy လောက်ရှားမှုပါဝင်ပဲလောက်ရှားမှုမှာပဲဖြစ်ဖြစ်ခေါင်းဆောင်မှုကခီးပေါက်တာကိုအဆုံးဖြတ်ပေးပါတယ်ပဋိပက္ခတွေမှာဆိုရင်ပါဝင်တဲ့ပက်တွေရဲ့ခေါင်းဆောင်မှုတွေကပဋိပက္ခကိုပုံဖော်ပေးကြပါတယ်ဒီပတ်စစ်ပွဲတွေနဲ့ခေါင်းဆောင်မှုအကြောင်းဆွေးနွေးပေးဖို့ကျွန်တော်ထပ်မံဖိတ်ခေါ်ထားသူကတော့ American စစ်တပ်ကငြိမ်းစားဒုတိယဗိုလ်ကြီးလိုက်ဖြစ်အဖွဲ့စည်းရေးရနဲ့အဖွဲ့စည်းဆိုင်ရာအပြုမူတွေရဲ့ပေါ်မခါလေဖြစ်တဲ့ဒေါက်တာဒေါ်မီမီဝင်းပါဖြစ်ပါတယ်မင်္ဂလာပါဆက်ပါရေ
မင်္ဂလာပါရှင
်ဟုတ်ကဲ့ဆက်ပါမြန်မာစစ်တပ်နဲ့ညီနောင်တုံးပွဲနဲ့တိုက်ပွဲတွေဖြစ်ကြတဲ့အခါမှာဆိုလို့ရှိရင်လည်းလောက်ကိုင်းကြသွားတာကျွန်တော်နောက်ဆုံးတွေ့ရတယ်လောက်ကိုင်းမှာဆိုလို့ရှိရင်ဘုံဘူးချုပ်6အောင်တောင်ရှိနေတာကိုလည်းတွေ့ရပါတယ်ဆိုတော့ဒီလိုဖြစ်ရတွေကနေမြန်မာစစ်တပ်ရဲ့ခေါင်းဆောင်မှုအခြေအနေကိုကျွန်တော်တို့ရှုမြင်လို့ရပါသလားတော်မိမိဝင်ပါဘူးများမြန်မာပဲခင်ဗျာ
โอเคရှင်အာကျွန်မပထမတော့အာကျွန်မ disclaimer လေးပြောရစေဟ
ုတ်ကဲ့
ကျွန်မဒီနေ့ပြောသွားတဲ့အာသုံးသပ်ချက်တရားပုံကူတရားအနေနဲ့ပြောတာပါဘယ်ဘယ်အဖွဲ့ကမှကုစားပြုပြီးပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်အာဒီ leader တယောက်က effective ဖြစ်ဖို့အတွက်ပေါ့နော်ထိရောက်ဖို့ထိရောက်ပြီးတော့ဗကောင်းဆောင်နိုင်ဖို့အတွက်ကကျမတို့ဗာလဲလေးလာတာ၃ချက်ပါ၃ချက်တို့မှာ၃ချက်ရှိရတယ်အဲ့ဒီ၃အဲ့ဒီတစ်ခုကကြတော့ benevolence ဆိုတော့စေတနာပေါ့နော်စေတနာရှိရမယ်နောက်တစ်ခုကြတော့ competence တို့တွေက competence ဆိုလို့ရှင
်လုံးကြီးကိုင
်လုံးကြီးကိုင်လုံးတက်ကိုင်တရ right and then နောက်ဆုံးတစ်ခုကြတော့ integrity ဆိုတာယုံသားပေါ့နော
်ချောင်းမရမယ်
ဒီဟုတ်ကဲ့အဲ့ဒီဥစ္စာရှိတော့မှဆိုအဲ့ဒီဥစ္စာကိုပြန်ပြီးတော့အသုံးချပြီးတော့အခုရှိနေတဲ့စစ်ခေါင်းဆောင်တွေကိုပြန်ပြီးတော့တိုင်းတာလိုက်လို့ရှင်သူတို့မှအားလုံးမရှိဘူးအာ competence ကနေပါစာမယ်
competence လောက်ကြီးကြီးပေါ့
ဟုတ်ကဲ့
လောက်ကြီးကြီးဟုတ်ကဲ
့အဲ့ဒီဥစ္စာကိုပြန်ပြီးတော့စကြည့်လိုက်သူတို့ကစစ်တပ်ကဆိုတော့အနည်းဆုံးစစ်တိုက်ဖို့အတွက်ကဒီ military strategy ပေါ့နော်ဗျူဟာနဲ့ပတ်သက်ပြီးတော့သူတို့ကလုံနိုင်ကန်နိုင်ရမယ်ကျမအစတွေကပြောတယ်မြန်မာကအစတွေကဗျူဟာမြန်မာတယ်ဒီဥစ္စာဒီပြဿနာက political ပြဿနာနော်နိုင်ငံရေးပြဿနာကိုစစ်ဗျူဟာနဲ့ပြန်ပြီးဖြေရှင်းတယ်အဲ့ဒီကမားတယ်လို့ကျမပြောအဲ့ဒီဥစ္စာဘာကြောင့်လဲဆိုတော့ तू ကစစ်မတိုက်တတ်လို့သူကအကြမ်းဖက်လုပ်တတ်တယ်ဒါပေမဲ့တကယ်စစ်တိုက်တဲ့အခါမှာစစ်မတိုက်တတ်ဘူးအဲ့ဒါကြောင့်မလို့သူက competence နဲ့မရှိတဲ့အခါကျတော့သူ့ကိုလူတွေကမယုံကြည်တော့ဘူးဟိုခေါင်းဆောင်အကောင့်အနေနဲ့ပေါ့နော်မလိုက်နိုင်တော့နောက်ပြီးတော့ integrity ခုနပြောတဲ့ယုံသားမှုအဲ့ဒီမှာလေသူမိသားစုကဒီလက်စားတာတွေအားလုံးနေသူမိသားစုကောင်းဖို့အတွက်ပဲသူရည်သွားတယ်အဲ့ဒီဥစ္စာတွေကလည်းဒီကောင်းဆောင်မှုနဲ့ပတ်သက်ပြီးတော့ထိခိုက်စေရဲ့နောက်ဆုံးကြတော့စေတနာနော် benevolence လူတိုင်းကသိတယ်သူလူတွေစီမှာစေတနာမရှိသူရဲ့ဟိုနင်းပါလေစစ်သားတွေတောင်မှသူစေတနာမရှိဘူးသူစစ်ဗိုလ်တွေတောင်မှ rank သူတို့အောက်မှာအောက်က rankနေလို့ရှိလို့ရှင်သူတို့ကစေတနာမရှိဆိုလူတိုင်းသိတယ်အဲ့ဒီဥစ္စာလည်းအများကြီးဒီ internet မှာအခုပြန်ကြည့်လိုက်လို့ရှိရင်စစ်သားဟောင်းကြီးစစ်ဘိုလ်ဟောင်းကြီးကအဲ့ဒီအတိုင်းပြောနေကြတယ် right
ဟုတ်ကဲ့ဆိုတော့တတိပက္ခရဲ့ဘက်တွေကိုကြည့်လိုက်လို့ရှိရင်တစ်ဖက်မှာတော့စစ်တပ်ရှိပဲတစ်ဖက်မှာတော့ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိပြီပေါ့နော်ဆိုတော့ NUG အပါဝင်ဒီလက်နက်ကိုင်ပဋိပက္ခမှာပါဝင်နေတဲ့အဖွဲ့တွေရဲ့ခေါင်းဆောင်မှုအားသာချက်တွေပြောပါဆိုရင်တော့ဆရာမဘယ်ချက်တွေပြောမလဲ
တ
ို့မှာအားသာချက်ကိုရှိတယ်
ဟုတ်ကဲ့ရှိပါတယ်တို့အားသာချက်တွေရှိနေလို့ပဲဒီအခုအချိန်မှာအများကြီးအောင်မြင်တယ်လို့ပြောလို့ရတယ်အာဒီဘက်မှာအတခုအရေးကြီးဆုံးတခုကတော့တို့ဒီမှာစေတနာပေါ့နော်ခုနကတို့မှာ commitment နဲ့စေတနာဆိုတာကိုယ့်အကျိုးတွေမကပေါ့နော်ဒီတိုင်းပြည်အကျိုးအတွက်ပြည်သူလူတို့ရဲ့အကျိုးအတွက်အများကြီးအနစ်နာခံပြီးတော့ဒီဥစ္စာပါဝင်တဲ့လူတွေအများကြီးရှိတိုင်းရင်းသားတွေလည်းအဲ့ဒီတိုင်းပဲတို့သိတယ်တချို့တွေဆိုလို့ရှိရင်ဒီ sacrifice လုပ်ပြီးတော့ပေါ့နော်ဒီဥစ္စာပါဝင်လာတာတွေတွေ့ရတယ်ဆိုတော့အဲ့ဒီဒီမှာခုနပြောတဲ့စေတနာ benevolence ကအများကြီးရှိတယ်အဲ့ကြောင့်မလို့လည်းပြည်သူလူထုကနော်ဒီ group တွေကိုအများကြီး support ဖြစ်တယ်သူတို့နောက်ကိုလိုက်တယ်သူတို့ကို
ဟိုနည်း
yeah ထောက်ခံနေ right တချို့ဒီတချို့ဟိုဒီ အခုချိန်မှာတချို့တွေမှာနည်းနည်းပါးပါးအားနည်းလေးတွေရှိတယ်ဒါပေမဲ့အားနည်းချက်တွေကိုလူတွေကဒီစေတနာရှိတဲ့အခါကျတော့ဒီဥစ္စာအများကြီးခွင့်လွှတ်ပေးတာရှိတယ
်ဟုတ်ဆရာဒီကျွန်တော်တို့ဆရာခုနပြောသွားတဲ့အခြားနှစ်ချက်နဲ့ကြည့်မယ်ဆိုရင်ပေါ့
အခုချိန်မှာဒီဟွန်းင်းဘက်ကပေါ့နော်အာတော်လန်ရေးဘက်ကတော်တော်များများအခက်အခဲတွေရှိရှာတယ်ဒါဆို NGB ဘက်ကလူတွေဆိုလို့ရှိရင်လည်းသူတို့နေစားရေးထိုင်ရေးသူတို့အတွက်မလွယ်ကြဘူးတချို့တွေဆိုပြေးရလွှားရနဲ့အဲ့ဒီဥစ္စာသူတို့ဒီဥစ္စာကိုအုပ်ချုပ်နေရတယ်အမ်တိုင်းရင်းသားဘက်ကလည်းအလားတူပဲအမ်တော်တော်များများအခက်အခဲရှိတယ်ဒါပေမဲ့သူတို့အခုအချိန်မှာဒီအောင်မြင်မှုတွေဖြည်းဖြည်းဖြည်းဖြည်းနဲ့ပြနိုင်တာကဒါသူတို့ရဲ့ competence နော်လုံနီးကင်နီကအာလုတ်တက်ကင်တက်လို့ဆိုပြီးတော့လူတွေကခံယူတာ誒အဲ့ဒီဥစ္စာလည်းမှန်တဖက်ကကြတော့လေစစ်တက်ကအရန်ဆိုးလွန်းလို့ပေါ့နော်မဖြစ်ဒီဘက်ကဒါပေမဲ့လည်းသူတို့ဒီလောက်ဒီဘက်ကလုံနိုင်နေအများသောအပြင်ဒီပူပေါင်းဆောင်ရွက်ရေးပူပေါင်းဆောင်ရွက်တာအခုမှဆိုရင် group တွေကအများကြီးရှိတယ်။နော်အဖွဲ့တွေကအများကြီး။အဲ့အဖွဲ့တွေအားလုံးကိုတခါရင်ပူပေါင်းဆောင်ရွက်ဖို့လုပ်တဲ့ဆိုတာလွယ်တာမဟုတ်ဘူး။နောက်ပြီးတော့စစ်တပ်ကလည်းသူ့ဘာအစတွေကတသက်လုံးဒီဥစ္စာတမင်ကကွဲပြားအောင်ဒီ misinformation တွေအုံနောက်ထဲထည့်တာ။အဲ့ဒီဥစ္စာတွေကြော်လွားပြီးတော့ပူပေါင်းဆောင်ရွက်ပြဆိုတာလွယ်တာမဟုတ်ဘူး။အဲ့ဒီဥစ္စာကိုအခုဒီ lockdown မှာပူပေါင်းဆောင်ရွက်နိုင်နေဆိုတာအနေနဲ့ competence ပေါ့နော်။ဒီလုံနိုင်ကလုံရေးကန်ရေးကန်ရအများကြီးကောင်းတယ်လို့ပြောလို့ရတယ်။အဲနောက်တစ်ခုကြတော့ဟိုကျွန်မခုနပြောတာ integrity ပေါ့နော် integrity you that you
that well the
actually solution you know as pamauka now အခုကြတော့ဟိုနေပါလေထမင်းချက်ဟင်းချက်လိုက်လုပ်ပေးတယ်အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေစွန့်ခွာပြီးတော့သူတို့လုပ်တယ်ဆိုတော့အဲ့ဒါသူတို့မှာရိုးသားမှုဒီဥစ္စာဒီစနစ်ကြီးကိုဒီမကောင်းတဲ့စနစ်ကိုကျသွားအောင်အတွက်သူတို့ sacrifice လုပ်ထားတဲ့အတွက်ကြောင့်မလို့ဒီရိုးသားမှုနဲ့စေတနာနဲ့အဲ့ဒီဥစ္စာပေါင်းပြီးတော့ရှိတယ်လို့ပြောလို့ရတယ
်ခုနကစမနည်းနည်းပြောသွားတဲ့အားနည်းချက်ပေါ့နော်ကျွန်တော်အဲ့ဒီအားနည်းချက်တွေနည်းနည်းပြန်ခောက်ချင်ပါဒီခွဲတွေရဲ့အားနည်းချက်ကိုပြောပါဆိုရင်ပေါ့စမဘယ်ချက်ကိုထောက်ပြချင်ပါ
အားနည်းချက်ကတော့ကျွန်မတခုအများကြီးတွေ့တာ communication is a guy through the ဒီဟိုအမြဲတမ်းတယောက်နဲ့ပူးပေါင်းဆောင်ရွက်ဖို့ဒီဆက်သွယ်ရေးပေါ့နော်ဆက်သွယ်ရေ
း
ဆက်သွယ်ရေးလုပ်တဲ့အခါမှာတခါလေကြလို့ရှိရင်တို့အဲ့ဒီဥစ္စာတခါလေကြရင်အများကြီး too much တခါလေကြရင် not enough ဆိုတော့တခါကြအများကြီးပို့လိုရာရဲ့ပို့တယ်တခါလေကြရင်လို့တလောက်မရဘူးမလောက်မငါအဲ့လိုမျိုးတွေလောက်တာပေါ့နောက်ပြီး communication ပြောတဲ့အခါမှာသူတို့ဟို strategic ဒါတော့နည်းနည်းလေး tactical ဆန်တာပေါ့နော် strategic communication ဆိုပြီးတော့ကျမတို့မှာရှိတယ်ပြောတဲ့ဥစ္စာ consistent you know အမြဲတမ်း consistent ရှိနေရမယ
်တော်တော်များဖြစ်ရမယ်ဟုတ်
ဟုတ်ကဲ့ consistent ရှိရမယ်အမြဲတမ်းခဏဟိုဗာလဲsystematic ပေါ့နော်systematic ဖြစ်ဖို့လိုအပ်တယ်အဲ့ဒီဥစ္စာမရှိတဲ့အခါကျတော့တယောက်နဲ့တယောက်နဲ့ဝင်နေပါလဲအထင်မှားတာတွေရှိတတ်တယ်เนาะတယောက်နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကိုဒီဥစ္စာ barrier
တယောက်နဲ့တယောက်အထင်မြင်မှားလာတဲ့အခါကျတော့အဲ့ဒါကိုပြန်ဖြေရှင်းဖို့ကအခက်အခဲရှိနေကြတာပေါ့နော
်ပို့ပြီးတော့အခက်အခဲလာတာပေါ့ဟုတ်တယ်အဲ့ဒီဥစ္စာတစ်ခုနောက်ထပ်အလုပ်တိုးလာတာပေါ့
Okay.
Is ဖြစ်တဲ့အခါကျတော့ so ဒီမှာပြောပြတာ communication leaders effective leaders are like good communicators လို့အမြဲတမ်းပြောရယ်။ဘာလို့ဆိုတော့လူတွေနားလည်အောင်ရှင်းရှင်းလင်းလင်းနဲ့တူတူတုတ်တုတ်ပြောတတ်တာအရင်အရေးကြီးတယ်။နောက်ပြီးတော့လေပြောတဲ့အခါမှာအမြဲတမ်းကိုရှေ့ရနဲ့အရှေ့နောက်ကလိုက်ပြီးတော့လိုက်ညီရမယ်။ကိုရှေ့ရတမျိုးပြောနောက်ကနောက်ပြီးတော့ကိုပြောတဲ့ဥစ္စာနဲ့ကိုလုပ်တဲ့ဥစ္စာနဲ့လည်းကိုက်ညီရမယ်။ Right?ဆိုအဲ့ဒီဥစ္စာတွေကအရေးကြီးတယ်။ဆိုတော့အခုနေမှာတော့ကျွန်မ communication နဲ့ပတ်သက်ပြီးတော့သူတို့အတွက်နည်းနည်းအားနေတယ်လို့ပြော။ဒါပေမဲ့ဒီဥစ္စာဟိုအခုညီနောင်၃ဘွဲ့ကတော့ဒီ communication နဲ့ပတ်သက်ပြီးတော့အရင်ပဲတော်ကြတယ်။ကျွန်မသူတို့ရဲ့ communication ကိုအရင်ကြိုက်တယ်
။ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ
်။ဟုတ်ကဲ့ရှင်ကျေးဇူးပါ။ဟု
တ်ကဲ့အခုဆွေးနွေးသွားခဲ့သူကတော့ market စတက်ကမြေစာတူကြပုံမူကြီးလည်းဖြစ်ပမောက်ခလည်းဖြစ်တဲ့တော်မူမီဝိပဖြစ်ပါတယ်ကျွန်တော်တမောက်တမ်းပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါ VOA American Dance ရဲ့တနင်္ဂနွေနေ့မနက်ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုအသံလွှင့်အစီအစဉ်တွေကိုတော့ line number 32 49တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်ဆက်လက်ပြီးတော့ bus in Canada တွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာစားတဲ့ bus in Canada တွေကိုဆက်လက်တင်ဆက်ပါမယ်ပထမအဦးဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ပါပဲအာရှဒေသနဲ့ကမ္ဘာတော်လားတည်ငြိမ်ရေးအေဂျင်ရေးအတွဲအရေးပါတဲ့ထိုင်ဝမ်ရေကောက်ပွဲကိုစနေနေ့မှာကျင်းပခဲ့ပြီးလွတ်လပ်ရေးလိုလားတယ်လို့သတ်မှတ်ခံထားရတဲ့လက်ရှိအာဏာရ DPP ပါတီရဲ့ဒုတိယသမ္မတဝီလျံတိုက်ချင်းတေးကိုအနိုင်ရရှိသွားပါတယ်ဘင်္ဂလားဒေ့ရှ်မှာတော့ရေကောက်ပွဲမှာဝန်ကြီးချုပ်ရှိတ်ဟာစီနာကပဲစတုတ္ထအချိန်မြောက်ပြန်လည်နိုင်ရရှိသွားပါတယ်မြန်မာနိုင်ငံမှာတော့အပြစ်ကတ်ရစေးရေးအတွက်တရုတ်အစိုးရကဂျောင်းဝင်ဆောင်ရွက်ပေးနိုင်ခဲ့တယ်လို့ပြောဆိုထားပါတယ်ဒီကိစ္စတွေကိုကျွန်တော်ကပဲစူးစီးပြီးတင်ပြပေးထားပါတယ
်ထိုင်ဝမ်မှာသမ္မတရွေးကောက်ပွဲကို January 17ရက်နေ့စနေနေ့မှာကျင်းပပါတယ်အဓိကဝင်ရောက်ရှင်ပြိုင်သူတွေကတော့လက်ရှိအာဏာရပါတီတိုးတက်သောဒီမိုကရက်ပါတီ DPP ရဲ့ကိုယ်စားလှယ်ဒုတိယသမ္မတလိုက်ချန်တီအဓိကအတိုက်ခံကွန်မန်တန်ကိုယ်စားလှယ်ဟိုယိုဟီနဲ့ထိုင်ဝမ်ပီပယ်ပါတီကကိုဝန်ဂျီတို့ဖြစ်ပါတယ်လက်ရှိအာဏာရ DPP ရဲ့ကိုယ်စားလှယ်လိုက်ချန်တီဟာအမေရိကန်ဟာဗတ်တက္ကသိုလ်ဆင်းဖြစ်ပြီးထိုင်ဝမ်လွတ်လပ်ရေးလိုလားသူအဖြစ်သတ်မှတ်ခံထားရပါတယ်ထိုင်ဝမ်အနေနဲ့လွတ်လပ်တဲ့နိုင်ငံအဖြစ်ကြိုးပမ်းပါကိုတရုတ်ကစိုးရိမ်နေပါတယ်တရုတ်ကဒီရွေးကောက်ပွဲမှာလွတ်လပ်ရေးလိုလားတယ်လို့သတ်မှတ်ခံထားရတဲ့ DPP အနိုင်မရရေးဖိအားပေးတာတွေချိန်ချောက်တာတွေလုပ်ခဲ့ပါတယ်။တရုတ်ကထိုင်ဝမ်ကိုသူပိုင်လို့ကြွေးကြော်နေပေမဲ့ထိုင်ဝမ်ကျွန်းသားအများစုကတော့သူတို့ကိုသူတို့တရုတ်လို့မယူဆပဲထိုင်ဝမ်လို့သာယူဆပါတယ်။ထိုင်ဝမ်ချန်ချီအမျိုးသားတက္ကသိုလ်က2023ခုနှစ်ဇန်နဝါရီလစစ်တမ်းတွေအရထိုင်ဝမ်ပြည်သူ63ရာခိုင်နှုန်းနီးပါးကကိုကိုကိုထိုင်ဝမ်လို့ယူဆပြီး30ရာခိုင်နှုန်းလောက်ကထိုင်ဝမ်နဲ့တရုတ်နှစ်မျိုးလုံးဖြစ်တယ်လို့ခံယူပါတယ်။နှစ်တက်သမ500ရာခိုင်နှုန်းပဲသူတို့ကိုသူတို့တရုတ်လို့ခံယူတယ်လို့ဖော်ပြထားပါတယ်။ခေတ်သစ်သမိုင်းမှာထိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးအစိုးရအောက်မရောက်ခဲ့ဘူးပါဘူး။တရုတ်ပြည်ချင်းမင်းဆက်လက်ထက်18ရာစုအထိထိုင်ဝမ်ကျွန်းဟာတရုတ်လက်အောက်မှာရှိခဲ့ပေမဲ့တရုတ်ကဂျပန်ကိုဆီရှုံပြီး1895ခုနှစ်မှာထိုင်ဝမ်ကျွန်းဟာဂျပန်ပိုင်ဖြစ်ခဲ့ပါတယ်။1945ခုနှစ်ဒုတိယကမ္ဘာစစ်မှာဂျပန်ဆီရှုံတဲ့အခါထိုင်ဝမ်ကျွန်းဟာချန်ကေရှိတ်ဦးဆောင်တဲ့တရုတ်ကွန်မန်တန်အစိုးရလက်ထက်ပြန်ရောက်ခဲ့ပါတယ်။1949ခုနှစ်ကွန်မန်တန်မြန်မာအခေါ်တရုတ်ဖြူတွေမော်စီတုံးဦးဆောင်တဲ့ကွန်မြူနစ်တွေကိုဆီရှုံတဲ့အခါထိုင်ဝမ်ကျွန်းကိုစုပ်ခွာပြီးတရုတ်သမ္မတနိုင်ငံအဖြစ်ဆက်လက်ရပ်တည်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်မှာကိုပိုင်ဘာသာစကားရှိတဲ့မူရင်းဌာနတိုင်းရင်းသားတွေလည်းအများအပြားရှိပါတယ်။ဒါကြောင့်ခေတ်သစ်သမိုင်းမှာထိုင်ဝမ်တွေဟာသူတို့ကိုသူတို့တရုတ်ဆိုတာထက်ထိုင်ဝမ်ဆိုတဲ့ဂုံအင်းလက္ခဏာကိုပိုပြီးထိတွေ့ခံယူကြတာဖြစ်ပါတယ်။အထူးသဖြင့်လူငယ်တွေအကြားမှာသူတို့ဟာထိုင်ဝမ်ဖြစ်တယ်လို့ယူဆကြပါတယ်။ဒါကြောင့်ထိုင်ဝမ်ကိုတိကျလွတ်လပ်တဲ့နိုင်ငံအဖြစ်ထူထောင်ဖို့လိုလားတဲ့ဥယျာဉ်ပိုများလာတယ်လို့ယူဆနိုင်ပါတယ်။တရုတ်ကတော့လိုအပ်ရင်အင်အားသုံးမယ်လို့ပြောထားပါတယ်။အမေရိကန်ပြည်ထောင်စုကတော့ထိုင်ဝမ်ရဲ့ဒီမိုကရေစီကိုအားပေးပါတယ်။ရွေးကောက်ပွဲပြပခြင်းအစင်းမြင့်အမေရိကန်အရာရှိဟောင်းနေပါဝင်တဲ့ unofficial အလို့တဘောကိုယ်စားလှယ်အဖွဲ့ကိုဆင်လွတ်မယ်လို့အမေရိကန်အစိုးရက January 10ရက်နေ့မှာကြေညာထားပါတယ်။အခုလိုအချိန်မှာပဲမြမအိနေချင်းဘင်္ဂလားဒေ့ချ်မှာ January 9ရက်နေ့ကရွေးကောက်ပွဲလုပ်ခဲ့ပြီးလက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့အဝါမေလီပါတီပဲအနိုင်ရတဲ့အတွက်ရှိတ်ဟာစီနာဟာ၄ချိန်ဆက်တိုက်ဝန်ကြီးချုပ်ဖြစ်လာပြန်ပါတယ်။ခါလီဒါဇီယာဦးဆောင်တဲ့အတိုက်ခံဘင်္ဂလားဒေ့ချ်အမျိုးသားပါတီ BNP ကတော့ဒီအစိုးရကတရားမဝင်ဘူးလို့ပြောဆိုပါတယ်။ BNP ပါတီခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာအဗ်ဒူရယ်မိုယင်ခန်ကအခုလိုပြောပါတယ်
This government is illegitimate
ဒီအစိုးရကတရားမဝင်ပါဘူးသူတို့ဟာအကျူးရောင်ရွေးကောက်ပွဲကိုကျင်းပခဲ့တာပါရွေးကောက်ပွဲမှာပြည်သူအများအပြားဟာမဲမပြေးခဲ့ကြပါဘူးဒါဟာအကျူးရောင်ရွေးကောက်ပွဲနဲ့အစိုးရအဖြစ်အုပ်ချုပ်လို့မရဘူးဆိုတာကိုသူတို့ကသက်သေပြခဲ့တာပါ
BNP ပါတီကရွေးကောက်ပွဲကိုတပိတ်မှောက်ခဲ့ပါတယ်ရှိတ်ဟာစီနာကတော့ January 17ရက်နေ့ဝန်ကြီးချုပ်အဖြစ်ထပ်မံတန်းသက်စာချိန်ဆခဲ့ပါတယ်ရွေးကောက်ပွဲမှာပါတီတစ်ခုဝင်မပါတာနဲ့ဒီမိုကရေစီမရှိဘူးလို့ပြောလို့မရဘူးလို့သူမကတုံ့ပြန်ထားပါတယ်။ဝင်ကြီးချုပ်ရှိတ်ဟာစီနာဟာအတိုက်အခံပါတီတွေနဲ့ခေါင်းဆောင်တွေကိုဖိနှိပ်တာဖမ်းဆီးတာထောင်ချတာရွေးကောက်ပွဲဝင်ခွင့်ပိတ်ပင်တာတွေလုပ်ခဲ့ပြီးဒီမိုကရေစီကိုချိမ့်ချောင်းနေတယ်လို့ဆွတ်ဆွဲခံထားရပါတယ်။သူဝင်ကြီးချုပ်ဖြစ်လာတဲ့အပေါ်အမေရိကန်နဲ့ဗြိတိန်ကလည်းဝေဖန်ထားပြီးရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိဘူးလို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲတရုတ်ရဲ့ဂျာဝင်စစ်ဆက်ပေးမှုနဲ့မြန်မာနိုင်ငံအရှေ့မြောက်ဒေသကတိုက်ပွဲတွေအပြည့်ရဖို့သဘောတူညီခဲ့တယ်လို့တရုတ်အစိုးရကပြောပါတယ်။ January 12ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ်။
2024年1月10日至11日在中方的斡旋和促进 January
10ရက်နဲ့17ရက်နေ့တွေမှာတရုတ်ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ယူနန်ပြည်နယ်ကုမင်းမြို့မှာမဟာမိတ်တိုင်းရင်းသားလက်နက်ကိုင်သုံးပွဲနဲ့မြန်မာစစ်တပ်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ချက်ချင်းအပြည့်ရဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်။အငင်းပွားမှုနဲ့မပြည့်လည်မှုတွေကိုလည်းငင်းညံ့တဲ့နည်းနဲ့ဆွေးနွေးဖြေရှင်းဖို့သဘောတူခဲ့ကြပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာရှိတဲ့တရုတ်စီမံကိန်းတွေနဲ့နေဇတ်တလျှောက်နေထိုင်တဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးတွေကိုမထိခိုက်စေဖို့နှစ်ဖက်လုံးကကတိပြုခဲ့တယ်လို့လည်းပြောရေးဆိုခွင့်ရှိသူမော်နင်ကပြောပါတယ်။တက်ဆိုင်ရာအဖွဲ့တွေအနေနဲ့သဘောတူညီချက်တွေကိုဆက်လက်အကောင်အထည်ဖော်ပြီးငြိမ်းချမ်းရေးအတွက်ဆက်လက်လှုံ့ဆော်ဖို့ကိုတရုတ်ကမျှော်လင့်တယ်လို့လည်းသူမကပြောဆိုခဲ့ပါတယ်။ထိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပြင်အရေးတွေအပြင်အမေရိကန်နဲ့ပြန်ဆိုင်မှုတွေကြောင့်တင်းမာမှုတွေရှိနေချိန်တရုတ်ဟာအိန္ဒိယသမုဒ္ဒရာထွက်ပေါက်ကြောက်ဖြူရင်းနှဲစိတ်အပါအဝင်ယူနန်ရန်ကုန်ယထာလန်းစီမံကိန်းကဆလို့တရုတ်စီမံကိန်းတွေမြန်မာနိုင်ငံမှာအကောင်အထည်ဖော်နိုင်ဖို့အတွက်တရုတ်ဟာမြန်မာနိုင်ငံတည်ငြိမ်ရေးကိုအာသွန်လှုပ်ဆောင်နေတယ်လို့သုံးသပ်တာတွေလည်းရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြန်ပြောလိုက်ပါတယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းမြောက်ပိုင်းမှာနေဆက်ကုံသွေးရေးဇုံကြီးတွေရာနာထားရပြီးတော့လမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တောက်နေပါတယ်။တရုတ်မြန်မာနေဆက်ကုံသွေးရေးဟာ၈လအတွင်းအမေရိကန်ဒေါ်လာတန်150ကျော်လောက်ကျဆင်းသွားပါတယ်။ဒါအပြင်လေယာထွက်ကုန်ဈေးနှုန်းတွေကိုပါစုစည်းပြီး Farmer Time Media ကနေတင်ဆက်ပေးထားပါတယ်။
လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချက်မြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကဏ္ဍမှာအမေရိကန်ဒေါ်လာတန်150နီးပါးရော့ကျသွားတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။2023-2024ဘဏ္ဍာနှစ်ရဲ့၈လတာကာလအတွင်းမှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကအမေရိကန်ဒေါ်လာတန်150နီးပါးရော့ကျသွားတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစီးရင်တွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2022-2023ဘဏ္ဍာနှစ်၈လအတွင်းမှာတရုတ်မြန်မာနယ်စပ်ပို့ကုန်ကဏ္ဍကနေအမေရိကန်ဒေါ်လာ 1.8 ဘီလီယံကျော်ရရှိခဲ့ပြီးအခုဘဏ္ဍာနှစ်၈လအတွင်းမှာတော့တရုတ်မြန်မာနယ်စပ်ပို့ကုန်ကဏ္ဍမှာအမေရိကန်ဒေါ်လာ 1.5 ဘီလီယံကျော်သာရရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလကစလို့လက်ရှိအချိန်ထိရှမ်းပြည်နယ်မြောက်ပိုင်းမှာမြို့သိမ်းတိုက်ပွဲကြီးတွေဖြစ်ပွားနေတာကြောင့်မူဆယ်တရားငါးမိုင်အပါအဝင်နေဆက်ကုံသွယ်ရေးစုံကြီးတွေရနာထားရပြီးလမ်းမဆက်သွယ်ရေးပြတ်တောက်မှုတွေလည်းဖြစ်ပေါ်နေတယ်လို့မူဆယ်တရားငါးမိုင်နေဆက်ပုတ်ကုံလုပ်ငန်းရှင်တဦးကပြောပါတယ်တရုတ်မြန်မာနေဆက်ကုံသွယ်ရေးမှာအဓိကအရေးပါတဲ့မူဆယ်တရားငါးမိုင်ကျင်းစန်းကြော့ခိတ်ရှင်းရွှေဟော်ကျူကုတ်ပန်ဆန်းခိတ်မုံကိုနေဆက်ဂိတ်ပေါက်တွေအားလုံးပြီးခဲ့တဲ့အောက်တိုဘာ28ရက်ကနေအခုနှစ် January 10ရက်နေ့အထိကုန်သွယ်မှုရပ်တန့်နေတာဖြစ်ပါတယ
်။အလူဝေယမှုနဲ့ပါလာတဲ့အတွက်ဈေးနှုန်းမြင့်တက်နေပါတယ်။အခုနှစ်မှာပြင်းလင်းစိုက်ပျိုးနိုင်တဲ့မြို့အလူအပါအဝင်ဈေးကွက်ထည်ဖို့အလူဝေယမှုနဲ့ပါလာတဲ့အတွက်ဈေးနှုန်းမြင့်တက်လာတာဖြစ်တယ်လို့တုံသူတွေနဲ့အလူပွဲရဲ့လုပ်ငန်းရှင်တွေကပြောပါတယ်။မြန်မာနိုင်ငံကအလူတွေကိုရှမ်းပြည်နယ်မှာအများဆုံးစိုက်ပျိုးကြပြီး ဒီဇင်ဘာလနဲ့ဇန်နဝါရီလတို့မှာစိုက်ပျိုကြတာဖြစ်ပါတယ်။လက်ရှိမှာရှင်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်တရုတ်မူဆင်လင်းကြောင်းတွေပိတ်ထားရတဲ့အတွက်တရုတ်ဘက်ကဝေရောက်နေတဲ့မျိုးအလူအပါဝင်အလူမျိုးစားအားလုံးဈေးနှုန်းမြင့်တက်နေတာဖြစ်တယ်လို့ရှင်းပြည်နယ်နောင်တရားမျိုးနယ်ကအလူစိုက်တောင်သူတို့ကပြောပါတယ်။အရင်ကဈေးခွက်တွေမှာမျိုးအလူတစ်ပိတ်တာကို2000ကျပ်လောက်ပေါက်စီရှိရကနေလက်ရှိမှာတော့အမျိုးစားလိုက်အလူတစ်ပိတ်တာကို3500ကနေ4000ကျပ်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာတရုတ်အာလူကတပိတ်တာကို2900ကနေ2900ကျပ်လောက်ပေါက်စီရှိနေပြီးရှမ်းပြည်နယ်အောင်ပန်းစည်းကွဲမှာတော့အာလူအမျိုးအစားလိုက်တပိတ်တာကို1300ကနေ4000ကျပ်လောက်ထိပေါက်စီရှိနေရဖြစ်ပါတယ်လက်ကလုံးမှာတော့ရှမ်းပြည်နယ်ကအာလူကိုရေသွေးစိုက်မြှုပ်လို့ရတဲ့ဒေသတွေမှာစက်တုံစီဝင်မရတဲ့အခက်အခဲတွေရှိနေတယ်လို့ကုန်သေးရေးပို့ဆောင်ရေးစရိတ်တွေလည်းမြင့်တက်နေတယ်လို့ရှမ်းပြည်နယ်အောင်ပန်းမြို့နယ်ကအလူဆိုင်မျိုးရောင်ချသူတူကပြောပါတယ
်အိန္ဒိယကိုထောပတိတန်ချိန်တထောင်ခန့်တင်ပို့နိုင်ဖို့သဘောတူထားပေမဲ့တင်ပို့နိုင်ခြင်းမရှိတော့ဘူးလို့ကုန်သည်တွေကပြောဆိုထားပါတယ်အခုနှစ်ထောပတိရာသီမှာအိန္ဒိယဈေးကွက်ကိုမြမထောပတိတန်ချိန်တထောင်လောက်တင်ပို့နိုင်ဖို့သဘောတူစာချုပ်ချုပ်ဆိုထားပေမဲ့အကြောင်းမျိုးမျိုးကြောင့်တင်ပို့နိုင်ခြင်းမရှိတော့ဘူးလို့မြမနိုင်ငံထောပတိစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းကထုတ်ဖော်ပြောဆိုလာပါတယ်ထောပတိကိုပင်လယ်ရေကြောင်းကတဆင့်အိန္ဒိယနိုင်ငံကိုတင်ပို့ဖို့ပြင်ဆင်ခဲ့ပေမဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံခြားငွေလဲနှုန်းကွာဟမှုပြဿနာအပါအဝင်အသီးအရည်အသွေးမပြည့်မီတဲ့အခက်အခဲတွေကြောင့်တင်ပို့မှုမလုပ်နိုင်တာလို့မြန်မာနိုင်ငံထောပတိစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအတွင်းရေးမှူးဦးကျော်စိုးမင်းကပြောပါတယ်
လေအောင်ကံတောင်းကိုကျွန်တော်ဆက်ချုပ်ထားရတယ်။ဒါကတော့မတင်ပို့နိုင်ဘူး။အကြောင်းရင်းအကြောင်းပေါ့ဗျာ။ကျွန်တော်တို့ထောပတ်တီးရဲ့အရေးကြီးပိုင်းနဲ့ဆိုင်တာပေါ့။အကုန်လုံးနဲ့ဆက်ဆိုင်သွားအောင်အဲကြောင့်မပို့နိုင်ဘူးဗျာ။ဒီနေ့တော့ပြေကြသွားရတယ်။ကြီးရတော့ရေချောင်းကနေပေါ့နော်။ဆင်မပြေဘူးပေါ့နော်။ကြောင်းရင်းကကြတော့ကျွန်တော်တို့ကဆိုင်ဒီလေလုံးကြီးရမငိမ့်နေတော့ပေါ့နော်။ကျွန်တော်ဆက်ချက်လို့မရဘူး။အဲကြောင့်ကျွန်တော်တို့တခြားအကျဉ်းတွေလည်းပါပါပေါ့နော်အဲကြောင့်ကျွန်တော်တို့ခုလက်ရှိရတော့ဒီနေ့ခုဟိုကတော့ဆိုင်းရလိုက်တယ်ကြာတောင်းဆိုပါတယ်တန်တဆောင်လေးတောင်းဆိုတယ်ဒါပေမဲ့ကျွန်တော်မပို့နိုင်ခဲ့ဘူးပေါ့
အိန္ဒိယကိုထောပတ်တီတင်ပို့နိုင်ဖို့အတွက်စာချုပ်မှာချုပ်ဆိုထားတဲ့ဈေးနှုန်းကရန်ကုန်စိတ်ကမ်းအရောက်ထောပတ်တီတကီလိုကိုအနိုင်ဆုံးဈေးအမေရိကန်ဒေါ်လာ2ဒေါ်လာနှုန်းနဲ့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။ကုန်တယ်ရင်အနေနဲ့ရောင်းဝယ်စာချုပ်ကိုနားလည်မှုစာချုပ်လား MOU အနေနဲ့ချုပ်ဆိုခဲ့တာဖြစ်တဲ့အတွက်စာချုပ်ပြည့်ပြည့်သွားလို့ရောက်ကျပေးရတာမရှိပေမဲ့တောင်သူတွေအတွက်ဈေးကောင်းရရှိမဲ့အခြေအနေကနေလွဲချော်ခဲ့ရတယ်လို့ကုန်တယ်တွေကသုံးသပ်ကြပါတယ်။
ကျွန်တော်တို့အစရင်းကပြောထားတယ်စရုံးနိုင်ငံဥပဒေမငြိမ်ဘူးပေါ့နော်ဘယ်တော့မငြိမ်ဘူးကျွန်တော်တို့အဲကြောင့်အရှင်ပဲချုပ်ထားပါတယ်ခင်ဗျာပို့နိုင်အောင်ဆိုရင်လည်းကျွန်တော်တို့စာချုပ်ဟိုပယ်လာနောက်ဆုံးပေါ့ဆိုကျွန်တော်တို့အကြောင်းပြန်ပေးရပါတယ်ခင်ဗျာဘုရားမတော်တော့လည်းအနည်းဆုံးချုပ်ထားအောင်လေအဲဆိုရင်တော့သူတောင်းတူရင်ဈေးပိုကောင်းပို့ရတာပေါ့လားကွာကြာဟုတ်ကဲ့ကြာဒါမဲ့တောင်းရင်ဥတော်ဝန်ကမို့ရေးအစ်စ်တွေလည်းကျွန်တော်ဖြတ်ရမှာပေါ့နော်အကုန်လုံးတော့ဥမာမရအပြေဝမရဟိုက100ဒေါ်လာဟော200ခန့်တော့ဆောင်ရမယ်တခြားဟိုဘယ်လိုပြောမလဲထုတ်ပုံးပြစ်ခင်နေပါလဲကျွန်တော်တို့အင်းနေနေဆော့ဖြစ်တာပေါ့နော်
အခုနှစ်မှာမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်မြန်မာထောပတ်တီးကိုအိန္ဒိယဈေးကွက်အပါအဝင်မလေးရှားစင်ကာပူနိုင်ငံတွေကိုလည်းတင်ပို့နိုင်ရင်မရှိတော့ပဲထိုင်းနိုင်ငံဈေးကွက်တစ်ခုတည်းကိုသာတာရှိလိုက်နေဆက်လမ်းကြောင်းကနေတင်ပို့မှုရှိနေတယ်လို့ဆိုပါတယ်လက်ရှိတောင်ကြီးဈေးကွက်မှာထိုင်းဘက်ကိုတင်ပို့နိုင်မယ်အရေးသွေးမီထောပတ်တီးတကီလိုကို3000ကျပ်လောက်ပေါက်ဈေးရှိနေပြီးတာရှိလိုက်မြို့နယ်ဈေးကွက်မှာတော့တကီလိုကို4500ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်
အခုစပီးဇနဝီလနေရည်နေကနေ9ရည်နေထိဈေးကွက်တွင်တည်ရှာနေမည်ဖြစ်သွားတဲ့လေယာထွက်ကုန်ဒီနန်ဇီနိုတွေကိုပြပြပြီးချင်ပါတယ်ရန်ကုန်အသာငါးဈေးကွက်မှာစစ်တာလေးလီဇီနိုကစီပီချက်အကောင်လိုက်တပိတ်တာကို8000ကျပ်နဲ့တပတ်အတွင်းဈေးငိမ့်နေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကအယောင်းဝယ်ဖြစ်ခဲ့တဲ့ဈေးနဲ့ရှင်ရင်တော့တပိတ်တာကို1500ကျပ်လောက်ဈေးကျဆင်းသွားတာဖြစ်ပါတယ်CP ဝက်ပေါင်တာကတော့တပိတာကို18000ကျပ်အမဲတာကလည်းတပိတာကို18000ကျပ်စိတ်တာကတပိတာကို3000ကျပ်လောက်ပေါင်စီရှိနေပြီးတပတ်လုံးဈေးငိမ့်နေတာကိုတွေ့ရပါတယ်
ရန်ကုန်ပြည်နယ်ဈေးကွက်မှာစပိုးကြောင်သုံးတီးနှံဖြစ်တဲ့ကျက်တုံဖြူဈေးနှုန်းတွေကတော့ပုံမှန်အဝင်ရှိနေတာကြောင့်ဈေးငြိမ်နေပါတယ်။ကျက်တုံဖြူကျူကောက်ကတပိတ်သားကို9500ကနေ9800ကျက်ကြာရှမ်းပြည်နယ်အောင်ပန်းဒေသထွက်ကျက်တုံဖြူကတော့တပိတ်သားကိုအမျိုးအစားလိုက်15000ကနေ16800ကျက်ကြာပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်ကဈေးနှုန်းတွေအတိုင်းတည်ငြိမ်နေပါတယ်။ January 9ရက်နေ့ပေါက်ဈေးအရကျက်တုံဖြူဥတလုံးအကြီးကတော့တပိတ်သားကို25000ကျက်လောက်ပေါက်ဈေးရှိနေပြီးတပတ်အတွင်း3000ကျက်လောက်ဈေးတက်လာတာကိုတွေ့ရပါတယ
်။ဂျင်းဈေးနှုန်းကတော့ပြင်ပတင်ပုံရှိပဲပြင်သွင်းအသုံးသာရှိနေရကြောင်းဈေးကျရိတ်ပြနေပါတယ်။ရှမ်းပြည်နယ်အောင်ပန်းဈေးကွက်မှာတော့ဇန်နဝါရီ9ရက်နေ့ပေါက်ဈေးအရဂျင်းအခက်ကြီးအသက်တပိတ်တာကို3400ကျပ်လောက်ပေါက်ဈေးရှိနေပြီးတရားကျပ်ဈေးကျဆင်းသွားပါတယ်ဂျင်းဦးမမြင်းကြီးကတပိတ်တာကို3200ကျပ်လောက်ပေါက်ဈေးရှိနေပြီးဈေးငိုက်နေပါတယ်ခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
် View အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း youtube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
် view ရဲ့တနင်္ဂနွေနေ့မနေ့ပဲတန်လွင့်စီစဉ်ဒီကိုကြည့်ရှုနားတော်တာဆင်နေရတာပါလေယာစီးပွားသတင်းများအစီအစဉ် pbb ဆက်လက်တင်ဆက်ပေးမယ့်အစီအစဉ်ကတော့ဥရုယာတီနဲ့အနာကကဘာအစီအစဉ်ဖြစ်ပါတယ်အာဂျင်တီးနားနိုင်ငံနဲ့ pbb ဆိုင်ရာအမှုမြူဆိုင်အေဂျင်စီ iaea တို့ပူးပေါင်းပြီးပထမဆုံးသိပ္ပံသုတေသနလုပ်ငန်းကိုအာတိတ်အန္တာတိကတိုင်းမှာစတင်လှုပ်ဆောင်ပါတယ်လူသူအယောက်ပေါက်နဲလာတဲ့ကမ္ဘာတောင်ဝင်ရိုးစွန်းသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေတဲ့ပလတ်စတစ်အမုံတွေဘလောက်အတိုင်းအတာတွေရောက်နေပြီလဲဆိုတာကိုနျူကလ িয়ার သိပ္ပံပညာရပ်ကိုအသုံးပြုပြီးလေ့လာနေပါတယ်ဥရုယာတီနဲ့အနာဂတ်အစီအစဉ်မှာနန်းလောင်ကပြောပြပေးထားပါတယ်
တောင်ဝင်ရုံးစုံမော်ကအနာတိကရေခဲပြင်ထဲမှာစပခွန်အရွယ်လောက်ရှိတဲ့ပလတ်စတစ်အမိုက်တွေတော့တွေ့နေရပါပြီ။လူသူမရှိတဲ့အနာတိကမှာမိုက်ခရိုပလတ်စတစ်စရိရှာဖွေတွေ့ရှိနေတာဟာသဘာဝပတ်ဝန်းကျင်မှာပလတ်စတစ်ကြောင့်ဘလောက်တောင်ညဉ့်ညံနေပြီလဲဆိုတာသက်သေပြလိုက်တာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာအမှုမြူဆိုင်အေဂျင်စီ IAEA အကြီးအကဲ Rafael Mariano Grossi ကပြောပါတယ
်။ Estamos iniciando por primera vez en la historia.entre el organismo internacional
de Tomás Pietanaji တခုဖြစ်တဲ့ plastic စတွေဟာအန္တာတိကပတ်ဝန်းကျင်မှာဘလောက်ရောက်နေပြီလဲဆိုတာအပြည်ပြည်ဆိုင်ရာအမှုမြူဆိုင်အေဂျင်စီနဲ့အာဂျင်တီးနားသမ္မတနိုင်ငံတို့ကြားသမိုင်းမှာပထမဆုံးအကြိမ်ဖြစ်ပူးပေါင်းလေ့လာကြတာဖြစ်ပါတယ်ဒီဒေတာမှာ plastic အမှုံအမွှားတွေဘလောက်ထိရောက်နေပြီလဲဆိုတာအဆုံးဖြတ်ပေးမဲ့သိပ္ပံနည်းကြလေ့လာတဲ့လုပ်ငန်းဖြစ်ပါတယ်နိုင်ငံတကာအသိုင်းအဝန်းကလည်းသဘာဝပတ်ဝန်းကျင်ဆိုင်ရာဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာပံပိုးပေးနိုင်တဲ့သိပ္ပံနည်းကြအချက်လက်တွေမရှိကြသေးပါဘူး။ဒါကြောင့်လဲပလတ်စတစ်အမှိုက်နဲ့ဆိုင်တဲ့ပြဿနာကိုသိနိုင်အောင်ဒေတာအချက်လက်တွေကိုကျွန်တော်တို့စုဆောင်းကောက်ယူနေကြတာဖြစ်ပါတယ
်။အာဂျင်တီးနားအနာတိကအခြေစိုက်စခန်းမာရန်ဘီယိုမှာဇန်နဝါရီ6ရက်နေ့ကသတင်းထောက်တွေကိုအဲဒီလိုပြောဆိုခဲ့တာပါ။IAEA ရဲ့အကြီးအကဲနဲ့အာဂျင်တီးနားသမ္မတဟာဗီယာမယ်လီရိုလိုက်ပါလာတဲ့အဖွဲ့ဟာအနာတိကတိုက်ကိုဇန်နဝါရီလဆမ်းပိုင်းမှာတော့ရောက်ပြီးပလတ်စတစ်ပြဿနာအတိုင်းနဲ့ကိုပို့ပြီးတော့နားလေသဘောပေါက်စေမဲ့သူတည်တနာလုပ်ငန်းကိုစတင်ခဲ့ပါတယ်။ IAEA ရဲ့သိပ္ပံပညာဆိုင်ရာအဖွဲ့မှလာရောက်လုပ်ကိုင်နေတဲ့သူတည်တီလူကတ်ရူဘတ်တိုကအခုလိုရှင်းပြပါတယ
်
။ US အသေးငယ်ဆုံး micro plastics တွေကိုကျွန်တော်တို့အထူးအာရုံစိုက်လေ့လာနေပါတယ်အဲ့ဒီပလတ်စတစ်တွေဘယ်ကလာတယ်လဲဆိုတာကိုပါလေ့လာနေတာပါဒေါ်ကတစ်ဖက်ချမ်းကနေပင်လယ်ရေတွေနဲ့ရောက်လာသလားဒါမှမဟုတ်အန္တာတိကမှာသူ့ဘာသာဖြစ်လာလားဆိုတာလေ့လာနေပါတယ
်မိုနာကိုအနာဝါပဝန်းကျင်တက်ခွဲခန်းကသိပ္ပံပညာရှင်တွေဟာအနာတိကမှာစကန်းချစုဆောင်ထားတဲ့နမူနာတွေကို IAEA ရဲ့ New Tech Plastic ညဏ်မှုထိန်းချုပ်ရေးနျူကလ িয়ার နည်းပညာဌာနမှလေ့လာနေကြပြီဖြစ်ပါတယ်အာဂျင်တီးနားကာလီနီသိပ္ပံသုတေသနဌာနအနီးကဇီဝကေဟာစနစ်တွေပင်လယ်ရေ၊ကံရေ၊နှုံးမြေ၊တဲမြေ၊စွန့်ပြေရေစိုးတွေနဲ့အနာတိကကသရစ္ဆာတွေအပေါ်ပလတ်စတစ်အမှုန်အမွှားတွေရဲ့အကျိုးသိရမှုကိုလေ့လာနေကြပြီဖြစ်ပါတယ
်
ကျွန်တော်တို့မှာအဓိကရည်မှန်းချက်နှစ်ခုရှိပါတယ်အန္တာတိကတောင်ပိုင်းပင်လယ်ဘက်မှာပလတ်စတစ်အမှုန်အမွှားတွေဘယ်လောက်ထိရှိနေသလဲဆိုတာနဲ့သူတို့ကိုဘယ်လိုဆွေးမြေ့ပျက်စီးသွားအောင်လုပ်မလဲအန္တာတိကဘက်ကိုမရောက်အောင်ဘယ်လိုလုပ်မလဲဆိုတာလေ့လာကြဖို့ဖြစ်ပါတယ်
မိုက်ခရိုပလတ်စတစ်တွေကြောင့်အနာတိကတိုက်ကရေခဲလော်ရီရဲ့ရောင်ပြဟန်နိုင်မှုအာနေသွားတာကျန်းန်းတဲ့ရေခဲမျက်နှာပြင်တွေပြောင်းလဲလာတာယောဂပိုးမွားတွေပိုးပြီးတော့အားကောင်းလာတာရေခဲတို့ဖွဲ့စည်းပုံစနစ်အားနေလာတဲ့အတွက်အနာတိကရေခဲတို့ပမာဏတွေနည်းလာစေပါတယ်ရာသီဥတုပြောင်းလဲမှုလေတုအခြေအနေနဲ့သမုတ်တရားလေတုအနေအထားတို့ရဲ့လွှမ်းမိုးမှုတွေနဲ့မိုက်ခရိုပလတ်စတစ်ပါဝင်မှုတွေကိုပေါင်းစပ်လိုက်တဲ့အခါမှာတော့အနာတိကဝင်ယုံဆုံးရေခဲတို့အပေါ်ဆိုးဝါးတဲ့အကျိုးသက်ရောက်မှုတွေဖြစ်လာစေပါတယ်။ကမ္ဘာတံဝင်ယုံဆုံးကလူမနေတဲ့အနာတိကရေခဲပညာတွေပလတ်စတစ်အမှုမွားတွေဘယ်လောက်ရောက်လာသလဲဆိုတာကိုရေအရင်းမြစ်တွေနှုံးမြစ်တွေနဲ့ပင်ကွင်းလေးတွေရဲ့မစင်နမူနာတွေကိုပါနျူကလ িয়ার သိပ်ပံပညာရပ်ကိုသုံးပြီးတော့လေ့လာနေကြတာဖြစ်ပါတယ်။IAEA နဲ့ Argentina Antarctica တိုက်ဆိုင်ရာ Institute IAEA တို့ပူးပေါင်းပြီးတော့ဆောင်ရွက်တာဖြစ်ပါတယ
် The health of Antarctica is essential for the health of the planet.
Antarctica တိုက်ရဲ့ကျန်းမာရေးဟာကမ္ဘာကျိုးရဲ့ကျန်းမာရေးလည်းဖြစ်ပါတယ်။သဘာဝပတ်ဝန်းကျင်ကိုထိခိုက်လာနေတဲ့ plastic အမှုန်အမွှားတွေဟာ Antarctica တိုက်ကိုလည်းအလွတ်မပေးပါဘူး။ဒါကြောင့် plastic အမှိုက်ထိန်းချုပ်ရေးဆောင်ရွက်နေကြတဲ့ IAEA လက်အောက်ခံ Nutec Plastic ဌာနမှသစ်ပန်ဆိုင်ရာအသုတေသနလုပ်ငန်းတွေစတင်နေပါပြီ။အန္တာတိကမှာပလတ်စတစ်တွေဘယ်လောက်ထိရောက်နေပြီလဲဆိုတာလေ့လာဆန်းစစ်မှဖြစ်ပါတယ
်။ကမ္ဘာတစ်ဝန်းနိုင်ငံပေါင်းစုံမှာပလတ်စတစ်အမှုန်အမွှားမိုက်ခရိုပလတ်စတစ်တွေဘယ်လောက်ရှိနေတယ်လဲဆိုတာကိုစတင်လေ့လာခဲ့တဲ့ IAEA ရဲ့လက်အောက်ခံ Nutec Plastic Initiative ရဲ့လုပ်ငန်းတစ်စိတ်တည်းဒေသအဖြစ်နဲ့အခုလိုဆောင်ရွက်နေကြတာလည်းဖြစ်ပါတယ
်။
ပလတ်စတစ်တွေဈေးကွက်ထဲစတင်ရောက်ခဲ့တဲ့အချိန်ကတည်းကဆိုရင်တဘာဝပတ်ဝန်းကျင်ထဲစွန့်ပစ်လိုက်တဲ့ပလတ်စတစ်အမိုက်တန်ချိန်က9ဘီလီယံလောက်ရှိပါတယ်အများစုကပင်လယ်သမုဒ္ဒရာထဲရောက်လာတာပ
ါသိပ္ပံပညာရှင်တွေကလည်းပင်ကွင်းတွေရဲ့မစင်တွေပင်လယ်ကျမ်းမြေကအနေအနစ်တွေနဲ့ရေခဲလွှာသွားတဲ့ရေနမူနာတွေကိုအနာတိကတိုက်ကကာလင်နီအခြေစိုက်စခန်းမှာခွဲခြမ်းစိတ်ဖြာလေ့လာနေကြတာဖြစ်ပြီးအခြားနမူနာတွေကိုတော့မိုနာကိုနိုင်ငံထဲက IAEA ရဲ့သုတေသနစင်တာကိုပေးပို့စစ်ဆေးနေတာဖြစ်ပါတယ် Nutec တပ်ခွဲခန်းမှာအသုံးပြုနေကြတဲ့ Nuclear နဲ့ Isotope နည်းပညာတွေကတော့တဘာဝပတ်ဝန်းကျင်ထဲ Micro Plastic ပတ်ဝန်းမှုပမာဏကိုခွဲခြမ်းစိတ်ဖြာပေးပါတယ်အဲ့ဒီလိုသိကြတဲ့သိပ္ပံနည်းကြအချက်အလက်တွေကတော့တဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်လာနေတဲ့ Plastic အမိုက်လျှော့ချရေးပလတ်စတစ်အမိုက်ဆွန့်ပစ်ရေးဆိုင်ရာအစီအမံတွေမူဝါဒတွေကိုချမှတ်အကောင်အထည်ဖော်တဲ့နေရာမှာအရေးကြီးတဲ့အချက်အလက်တွေလည်းဖြစ်ပါတယ်။ကျွန်မအင်္ဂါပ
ါ။ဥရိယာဒီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးစီးရေးအကျပ်အတည်းရဲ့နောက်ဆက်တွဲအဖြစ်ဒေသအတော်များများမှာနေစဉ်နဲ့အမျှစစ်ပေးဒုက္ခတွေတိုးလာနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေလက်ထက်အမြန်ရောက်နိုင်အောင်ဝိုင်းဝန်းကူညီကြဖို့ပြည်တွင်းပြည်ပတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကတိုက်တွန်းပန်ကြားလိုက်ပါတယ်ဆီယနာသိမ်းမှုကိုစန့်ကြည့်ပြီးလက်နက်ကင်ဆွဲတိုက်ခိုက်နေသူတွေအပေါ်နှိမ်နှင်းရမှာမြန်မာစစ်တပ်ဟာဆီယာဇွေးမှုနဲ့လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုပြောင်းပြောင်းတင်းတင်းကျူးလွန်နေတယ်လို့ NUG ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မှတ်တမ်းရုပ်ရှင်ဒါရိုက်တာတခုဖြစ်တဲ့ရှင်ဒေဝေကိုအကြမ်းဖက်မှုတိုက်ဖျက်ပုံမှန်တွေနဲ့ဇန်နဝါရီလ10ရက်နေ့ကထောင်တန်းတသက်တကျွန်းချမှတ်လိုက်တာဟာသတင်းမီဒီယာတွေအပေါ်တောက်လျှောက်ဖိနှိပ်နေတဲ့စစ်ကောင်စီရဲ့နောက်ဆုံးလှုပ်ရတခုဖြစ်တယ်လို့တောက်ကြနေမှာထုတ်ပြန်တဲ့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှင်ဒေဝီရဲ့ခင်မွန်းဖြစ်သူကပြောဆိုရမှာတော့ထောင်တွင်းသတင်းတွေအရရှင်ဒေဝီရဲ့လက်တွေမှာအရှိုးဒဏ်ရာတွေနဲ့ပုံးပဲ့ဒဏ်ရာတွေအပြင်ဥကောင်းမှာဒဏ်ရာနဲ့ချုပ်ရိုးဒဏ်ရာတွေကိုတွေ့မြင်ရတာကြောင့်စစ်ကြောရေးမှာနှိပ်စက်ခံရပုံရတယ်လို့ဆိုပါတယ်။အီရန်နိုင်ငံကြောတောက်နောက်ခံပေးထားတဲ့ယေမန်နိုင်ငံကဟူတီသဘုံတွေဟူတီလက်နက်ကိုင်အပွဲအနေနဲ့ပင်လယ်နီတိုင်းမှာပုဂ္ဂလိကကုန်တင်သင်းမော့တွေကိုတိုက်ခိုက်နေတဲ့အပေါ်တာဝန်ယူရမယ်လို့အမေရိကန်ပြည်ထောင်စုကအီရန်ကိုတီးတန့်အကြောင်းကြားထားတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောဆိုလိုက်ပါတယ်။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူသူတွေထဲမှာအစီအစဉ်ထုတ်လွှင့်ရေးမှူးကတော့ကိုငိမ့်ချန်းအေးဖြစ်ပြီးရုပ်သံအင်ဂျင်နီယာကတော့ဂျိမ်းစမစ်ဖြစ်ပါတယ်။တော်ရရှင်နေနေနဲ့ VOA ကိုစာရေးသားလို့လဲဆိုရင် email ကနေတင်ရေးသားနိုင်ပါတယ် bamis@voanews.com ကိုရေးသားနိုင်ပါတယ်ဒီကနေ့တင်းကိုနေနေမနေ့ပတ်အတန်းလွဲစီစဉ်နေလဲဒီမှာဒီမဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်လွဲကျေးဇူးအထူးတင်ပါတယ်ကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ